Welcome to the Voice of America in Burmese.
ချစ်စွာသောသတင်းရှင်များသားချမ်းမြေ့တဲ့မင်္ဂလာနေ့ခင်းဖြစ်ပါစေဗျာ VOA American တိုင်းရဲ့2024ခုနှစ် April 6ရက်စနေနေ့ခင်းရေဒီယိုရုပ်သံအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေလိုက်ထုတ်မီတာ3249လိုက်လမီတာ190အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနေ့6လရက်နေ့ Connect တဲ့ရဲ့ထုတ်လွှင့်ပေးနေပါတယ်ဗျာကျွန်တော်ညီညာရေးပါအခုမနေ့ခင်းအစီအစဉ်လေးကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
တမရဘိုင်ဒန်ရဲ့အကြက်ကင်တောင်းဆိုမှုကြောင့်ဂါဇာကိုအကူအညီပုံမပေးဖို့အစ္စရေးခွင့်ပြုလိုက်ပါတယ်။နှစ်နှစ်ခန့်ပြတ်တောက်နေခဲ့တဲ့ American တရုတ်စစ်ရေးဆွေးနွေးမှုပြန်လည်စတင်ပါတယ်။ Australia နိုင်ငံသားရေးဝန်ကြီးဟောင်း Julie Bishop ကိုမြန်မာဆိုင်ရာကုလအထူးသံအဖြစ်ခန့်အပ်လိုက်ပါတယ
်။ဒီလိုထိတ်တန့်သတင်းတွေအပြင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ခန့်အပ်တာပေါ်တာမတ်ကြီးဦးကျော်မိုးထွန်းနဲ့မေးမြန်းထားချက်နောက်ကရင်ပြည်နယ်တွေကတိုက်ပွဲအခြေအနေဒါပြင်ကမ္ဘာမီဒီယာတွေထဲမှာမြန်မာအရေးဘလို့သုံးသပ်ရေးသားနေကြတယ်ဆိုတာကိုလည်းတင်ဆက်ပါမယ်။နောက်ပတ်စဉ်အစီအစဉ်လေးထဲမှာတော့မြို့သမီးကဏ္ဍသုတဆုံးလေအမေရိကန်တခွင်သိပ္ပံနဲ့ဤပညာကဏ္ဍတွေလည်းထုတ်လွှင့်မှုပြင်ဆင်ထားပါရမညာ။အခုရင်ဆုံးတော့ဒီနေ့မနေ့ထိတ်တဲရောက်သတင်းတွေကိုကိုညံဝင်းအောင်ကပြောပြပေးပါအောင်ညာ
။ကာဇာစစ်ပွဲမှာဣဇရဲရဲ့လှုပ်ရက်ကိုမပြင်းရင်အမေရိကန်ကမူဝါဒပြောင်းမှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကဣဇရဲဝန်ကြီးချုပ်နေတန်ညာဟုကိုတတိပေးလိုက်ပြီးနောက်တစ်ရက်ဖြစ်တဲ့တောက်ကြနေမှာပဲဣဇရဲကကာဇာအတွက်အကူအညီတွေပိုလာရောက်ခွင့်ပြုလိုက်တယ်လို့ဒီသတင်းပတ်အစောပိုင်းကနိုင်ငံတကာကူညီရေးလှုပ်သားခွင့်ဦးတည်ဆုံးရမှာတာဝန်ရှိခဲ့တဲ့လေကြောင်းတိုက်ခိုက်မှုအတွက်တာဝန်ရှိသူအရာရှိနှစ်ဦးကိုလည်းအလုတ်ကနေထုတ်ပြစ်မှာဖြစ်ကြောင်းကြေညာလိုက်ပါတယ်ဧပြီလ၁ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီဖြစ်စဉ်အတွက်စုံစမ်းစစ်ဆေးမှုအပြီးမှာတက်မမှုတဦးနဲ့တိုင်ရင်တက်ဖွဲ့များဆိုင်ရာဦးစီးချုပ်တို့မှတာဝန်ရှိတဲ့အတွက်သူတို့နှစ်ဦးကိုထုတ်ပယ်မှာဖြစ်ကြောင်းဣဇရဲကကွယ်ရေးဌာန IDF ကကြေညာချက်ထုတ်ပြန်ပါတယ်။နောက်တက်မမှုတဦးတက်ခွဲမှုတဦးနဲ့တောင်ပိုင်းတိုင်းစစ်တပ်များချုပ်အကြီးအကဲတို့ကိုလည်းသတိပေးချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာအစနာရိတ်ခါအကူအညီပေးရေးအဖွဲ့ WCK ရဲ့ tracker 3000နဲ့မှာ Hamas တနသမားတွေလိုက်ပါလာတယ်လို့ယုံကြည်ရတဲ့အတွက်မှားယွင်းပစ်ခတ်ခဲ့တာဟာ IDF ရဲ့စံလုံထုံးတွေနဲ့မကန့်ညီဘူးလို့ IDF ကပြောပါတယ်။ Brussels မှာဥရောပခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့ American နိုင်ငံသားရေးဝန်ကြီး Anthony Blinken ကတော့ IDF ရဲ့စုံစမ်းမှုအစီရင်ခံစာကိုတေချာစမ်းစစ်မှာဖြစ်ပြီး Israel အရာရှိတွေလူသားချင်းစာနာမှုအဖွဲ့အစည်းတွေနဲ့ဆက်လက်ဆွေးနွေးဖို့ရှိကြောင်းတောက်ကြနေမှာပြောပါတယ်။ Israel ဟာ Palestine တွေအပေါ်ဆေးရဇွန်းမှုကျူးလွန်ကြောင်းကုလလူအခွင့်အရေးကောင်စီကစွပ်စွဲလိုက်ပါတယ်။ Israel ဟာ Gaza မှာလူသားချင်းစာနာမှုဆိုင်ရာရဇဝတ်မှုတွေနဲ့ဆေးရဇွန်းမှုတွေကျူးလွန်နိုင်တာနဲ့ပတ်သက်ပြီးတာဝန်ခံမှုတာဝန်ယူမှုကုလသမဂ္ဂလူအခွင့်အရေးကောင်စီကတောက်ကြနေမှာဆုံးဖြတ်ချက်ချမှတ်ခဲ့တာပါ။ဒီဆုံးဖြတ်ချက်အတွက်ကန့်ကွက်မဲ6မဲကြားနေမဲ13မဲနဲ့ထောက်ခံမဲ29မဲရရှိပြီးအတည်ပြုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာဣဇရဲတန်ဘတ်ကြီးမဲရာဖ်ရှဟာကတော့လူအခွင့်အရေးကောင်စီရဲ့အဆိုအရတော့ဒါဟာတာဝန်ခံမှုတာဝန်ယူမှုရှိဖို့နဲ့မတရားမျှတမှုတွေအတွက်ပြောဆိုထားပြီးဆုံးဖြတ်ချက်ချခဲ့တာဖြစ်ကြောင်းတကယ်တော့ဒါဟာဣဇရဲအတွက်မစင်စားသလိုဂျူးတွေအသက်ခံရတာနဲ့အဖမ်းခံရတဲ့ဒဇာကန်တွေအတွက်ရောအရမကျင့်ခံရတဲ့ Israel အမျိုးသမီးတွေအတွက်ပါအရေးမပါကြောင်းပြနေတာလို့ဝေဖန်ပါတယ်။အခုချမှတ်လိုက်တဲ့ဆုံးဖြတ်ချက်တွေမှာ Israel အတွက်လက်နက်အဖြစ်သုံးနိုင်တဲ့ပစ္စည်းတွေ၊ခရမ်းမီးကြောက်တွေနဲ့စစ်အုံဆောင်ပစ္စည်းတွေရောင်းချတင်ပို့မှုကိုရပ်ဆိုင်းဖို့နိုင်ငံအားလုံးကိုတောင်းဆိုထားတာဖြစ်ပါတယ်။ဒီအဆိုပြုချက်ကိုဂျနီဗာကုလရုံးဆိုင်ရာပါကစ္စတန်တန်အမတ်ကြီးက OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားမူကြမ်းရေးဆွဲတင်သွင်းခဲ့တာဖြစ်ပါတယ်။ယူကရိန်းတောင်ပိုင်းကဇပူရီရှားမြို့ကိုရုရှားတပ်တွေကတောက်ကြနေမှာမစ်ဆိုင်းတုံးတွေနဲ့ပစ်ကတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး3ဦးသေဆုံးခဲ့ရတယ်လို့လူနေအိမ်အဆောက်အုံအများပြားနဲ့စစ်ရုံတစ်ခုပါပျက်စီးခဲ့ရတယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်။ဒါ့အပြင်ယူကရိန်းအရှေ့မြောက်ခါကစ်ဒေသမှာလည်းရုရှားတပ်တွေကတောက်ကြနေမှာပဲလေကြောင်းကနေတိုက်ခိုက်ခဲ့ပေမဲ့တည်ကြည်ပျက်စီးမှုဘလောက်ရှိတယ်ဆိုတာမသိရသေးဘူးလို့ဒေသအာဏာပိုင်တွေကပြောပါတယ်။ယူကရိန်းရှေ့ပိုင်းဒေါညက်စ်ဒေသတွင်းကမြို့ရွာတွေမှာရုရှားတပ်တွေကထိုးစစ်ကိုမြှင့်တင်နေတယ်လို့စစ်တပ်အုပ်ချုပ်ရေးပိုင်းတာဝန်ရှိသူတူက AFP ကိုပြောပါတယ်။ယူကရိန်းတပ်တွေဟာအခုသတင်းပတ်အတွင်းရုရှားတောင်ပိုင်းကရော့စတော့ဖ်ဒေသကိုဒရုန်းအစင်း50ကျော်ပစ်ခတ်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတောက်ကြနေမှာပြောထားပါတယ်။ရုရှားအရှာရှိတွေကတော့သူတို့ဟာယူကရိန်းကညာဘက်ပစ်လွတ်လိုက်တဲ့ဒရုန်း53စင်းနဲ့က44စင်းကိုပစ်ချနိုင်ခဲ့ကြောင်း ဒီတိုက်ခိုက်မှုကနေရုရှားရဲ့လျှက်စစ်တားပေးစက်ရုံခွဲတစ်ခုပဲပျက်စီးခဲ့ရတယ်လို့ပြောထားပါတယ်။ယူကရိန်းရာရှိတွေကတော့သူတို့ရဲ့တိုက်ခိုက်မှုကြောင့်ရုရှားစစ်လေယာဉ်6ဆင်းပျက်စီးခဲ့ရပြီးရုရှားရဲ့နေဆက်သည့်စာဖြစ်တဲ့ Rostov မှာရှိတဲ့ဘုံကျဲလေယာဉ်တွေထိန်းချုပ်ရာ Monozov လေယာဉ်ဝင်းမှာရှိတဲ့အခြားလေယာဉ်8ဆင်းလည်းပျက်စီးသွားရတယ်လို့ပြောထားပါတယ်ခင်ဗျာ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5.24kHz 12.13 5.40kHz 8.13 5.51kHz 5.85 နဲ့5.19 kHz 5.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့စနေနေ့မနေ့ကင်း VO ရဲ့နောက်ဆုံးရသတင်းတွေကိုပြောပြနေတာဖြစ်ပါတယ်ခင်ဗျာဩစတြေးလျနိုင်ငံရဲ့ဝန်ကြီးဟောင်းဖြစ်တဲ့ဂျူလီဘီရှော့ကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ခန့်အပ်လိုက်ကြောင်းကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်က AP 5ရဲ့ကြာသပတေးနေ့မှာကြေညာလိုက်ပါတယ်ဂျူလီဘီရှော့ဟာကုလအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟောင်းစင်ကာပူနိုင်ငံသူနိုလင်းဟေဇာနေရာမှာတာဝန်ယူရမှာဖြစ်ပါတယ်သူဟာဩစတြေးလျလွှတ်တော်မှာ1998ကနေ2019အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးနိုင်ငံရေးဥပဒေရေးစီမံခန့်ခွဲမှုနဲ့ဦးစီးဆောင်ရွက်မှုပိုင်းဆိုင်ရာအတွေ့အကြုံရင့်ကျက်သူတူလည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားရေးဌာနမှာ2013ကနေ2018အထိတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။သူဟာပညာရေးသိပ္ပံနဲ့လေ့ကျင့်ရေးဆိုင်ရာကက်ဘိနက်ဝန်ကြီးတာဝန်အပြင်အမျိုးသမီးရေးရာဝန်ကြီးနဲ့တက်ကြီးရေးရာဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ဂျူလီဘီရှော့ဟာဒေသတွင်းမိတ်ဆွေနိုင်ငံတွေနဲ့ဆက်ဆံရေးခိုင်မာအောင်ဆောင်ရွက်နိုင်သူဖြစ်သလိုကုလသမဂ္ဂရဲ့ပထမဦးဆုံးနိုင်ငံတကာပင်လယ်ပြင်ဆိုင်ရာညှိနှိုင်းမှုတွေကိုဦးဆောင်နိုင်ခဲ့သူတူလည်းဖြစ်ပါတယ်။နိုလင်းဟေဇာကတော့မြန်မာနိုင်ငံမှာစစ်တပ်နဲ့အတိုက်ခံနေကြပီတိပခအတွက်ဖြည့်ရှင်းနိုင်ရေးဟာခက်ခဲနေလိမ့်အောင်မယ်လို့သာမှတ်ချက်ပြုပြီးတော့တာဝန်ရနာသွားခဲ့ပါတယ်။ဂျူလီဘီရှော့ဟာလက်ရှိဩစတြေးလျတက္ကသိုလ် ANU ရဲ့အဓိပတိတာဝန်ကိုထမ်းဆောင်နေသူလည်းဖြစ်ပါတယ်ခင်ဗျာ။အာဆီယံဒေသတွင်ပထဝီအနေထားအရဒီတင်းမာနေတာတွေနဲ့ကုန်စည်နှုန်းမတည်ငြိမ်မှုတွေကြောင့်ဒေသတွင်ဗန္ဓာယီဆန်ရအဖွဲ့အစည်းတွေဟာကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့အာဆီယံအလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံရဲ့ဗန္ဓာယီဝန်ကြီးစန်တီဖတ်ကပြောကြားလိုက်ပါတယ်။လာအိုနိုင်ငံလွန်ဖရာဘန်မြို့မှာ AP 3ရက်ကနေစတင်ခဲ့တဲ့အာဆီယံဗန္ဓာယီဝန်ကြီးတွေနဲ့ဗဟိုဗန်အုပ်ချုပ်ရေးမှုတွေရဲ့17ကြိမ်မြောက်အစည်းအဝေး AFNGM နဲ့အာဆီယံဗန္ဓာယီဝန်ကြီးတွေရဲ့28ကြိမ်မြောက်အစည်းအဝေး AFMM ပြီးဆုံးခဲ့ပြီး AP 5ရဲ့တောက်ကြာနေ့မှာပူးတွဲကြေညာတဲ့ဆောင်ထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ပြည်ပကတွေဖြစ်ပွားနေတဲ့အိန္ဒိယမြန်မာနိုင်ငံကိုထက်မတွက်ရင်တော့မှအခြားအာဆီယံနိုင်ငံတွေမှာစီးပွားရေးအရစိန်ခေါ်မှုတွေရှိနေတာကြောင့်လာအိုနိုင်ငံအတွက်တော့လူရေ9တန်းခွဲလောက်ရှိတဲ့သူတို့ရဲ့လူငယ်လူရန်နဲ့တကြီးရွယ်အိုတွေအတွက်ပြင်ဆင်ရမယ့်အချိန်ဖြစ်ကြောင်းလည်းပြောသွားပါတယ်။ဒါပေမဲ့လာအိုနိုင်ငံဟာနိုင်ငံသားရေးကြွေးမြီပြဿနာလာအိုငွေကြေးခိုင်မာမှုရော့ကျလာတာနဲ့ငွေကြေးဖောက်ဖောက်မှု25000ခန့်နှုန်းလောက်ဖြစ်နေတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။လာအိုမှာအခုကျင်းပနေတဲ့အစည်းအဝေးကိုတော့မြန်မာစစ်ကောင်စီရဲ့ဒုတိယဝန်ကြီးချုပ်လည်းဖြစ်စီမံကိန်းနဲ့ဗန္ဓာယီဝန်ကြီးလည်းဖြစ်တဲ့ဦးဝင်းရှိန်တက်ရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ Pacific ဒေသတွင်းမှာအမေရိကန်နဲ့တရုတ်စစ်သင်္ဘောတွေနဲ့စစ်လေယာဉ်တွေကြားအန္တရာယ်ရှိတဲ့မတော်တဆမှုတွေဖြစ်ပွားနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးအမေရိကန်တရုတ်ကာကွယ်ရေးအရာရှိတွေဒီသတင်းပတ်ထဲမှာဟာဝိုင်ယီမှာတွေ့ဆုံဆွေးနွေးကြပါတယ်။နှစ်နိုင်ငံကာကွယ်ရေးအရာရှိတွေဟာနှစ်နိုင်ငံအတွင်းမှာနှစ်နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်ဗိုလ်တူဟူးနဲ့ဂျာတာပရင်းနေနေမှာတွေ့ဆုံခဲ့ကြပါပါ။တရုတ်ကသူ့ပိုင်နယ်အဖြစ်ကျင်ညာထားတဲ့ထိုင်ဝမ်ကျွန်းကိုတစ်ချိန်ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌတာဝန်ယူထားသူနန်စီပလိုစီတွားရောက်ခဲ့ပြီးနောက်တရုတ်အမေရိကန်နှစ်ဖက်ဆက်ဆံရေးချက်ချင်းရပ်ဆိုင်းသွားခဲ့တာကိုခုတော့ပြန်လည်စတင်လိုက်တာလည်းဖြစ်ပါတယ်။တရုတ်အရာရှိတွေကအမေရိကန်နဲ့ထိုင်ဝမ်ကိုအထောက်အကူပေးမှုဟာတရုတ်အတွက်အနှောက်အယှက်ဖြစ်ကြောင်းဝေဖန်ထားပါတယ်။အခုဆွေးနွေးပွဲဟာမကြာခင်နှစ်တွေတုန်းကဖြစ်ပွားခဲ့တဲ့လုံခြုံရေးဆိုင်ရာအန္တရာယ်ရှိတဲ့လုပ်ရက်တွေကိုစစ်တပ်ရဲ့ပင်လယ်ပြင်ဒေသတွင်လိုက်နာရမယ့်စီးမင်းစည်းကမ်းဆိုင်ရာအလို့အဖွဲ့ MMCA ကစမ်းစစ်သုံးသပ်ခဲ့သလိုတရုတ်နဲ့အမေရိကန်ကြားရေရှည်အန္တရာယ်ကင်းမဲ့ရေကြောင်းစီရေးလှုပ်ဆောင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးကြတာဖြစ်ကြောင်းအမေရိကန်အရာရှိတွေကထုတ်ဖော်ပြောပါတယ်။အမေရိကန်တရုတ်သမ္မတနှစ်ဦးဆန်ဖရန်စစ္စကိုမှာ APEC စည်းဝေးမှာတွေ့ဆုံခဲ့ကြပြီးနောက်ဒီဇင်ဘာလတည်းနှစ်နိုင်ငံစစ်တပ်တာဝန်ရှိသူတွေကြားအွန်လိုင်းမှာပထမဆုံးတွေ့ခဲ့ပါတယ်။အခုတွေ့ဆုံပွဲမှာတော့စစ်တပ်တာဝန်ရှိသူ18ဦးစီကိုလူကိုယ်တိုင်တက်ရောက်ကြပြီးတော့ဆွေးနွေးတင်ကြတာဖြစ်ပါတယ်ခင်ဗျာ။
စနေမနက်ခင်းထိတ်တန်းသတင်းတွေကိုကိုညံဝင်းအောင်ကကြီးညာပေးကြတာဖြစ်ပါတယ်ဗျာအခုတော့ကုလသမဂ္ဂထူးကိုစလဲအသက်ခန့်အတန်နဲ့ပတ်သက်တဲ့မေးမြန်းထားချက်ကိုပထမဆုံးတင်ဆက်ချင်ပါတယ်ဗျာကုလသမဂ္ဂထူးကိုစလဲအနေနဲ့ပြည်သူတွေခံစားနေရတာကိုသိရှိနားလည်ပြီးရေရှည်တည်မြဲတဲ့အဖြစ်ရှာဖို့လိုကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုစလဲတမ္မကြီးဦးကျော်မိုးထွန်းက VOE ကိုပြောလိုက်ပါတယ်စစ်တပ်ကြိုက်အောင်လုပ်ရင်ပြည်သူတွေကြိုက်မှာမဟုတ်ဘူးလို့လည်းသတိပေးထားပါတယ်ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဟောင်းဂျူလီဘီရှော့ကိုကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုစလဲအသစ်ဖြစ်ခန့်လိုက်တာကိုကြိုးစားကြောင်းနဲ့ပူပေါင်းဆောင်ရွက်သွားမယ့်အကြောင်းလည်းပြောပါရစေ။အခုထုတ်လွှင့်မှုမတိုင်ခင်လေးမှာပဲကျွန်တော် Zoom ကနေတဆင့်ဆက်သွယ်မေးမြန်းထားပါရမ
ြ။ဟိုလက်ရှိဖြစ်ပေါ်လာတဲ့ပေါ့နော်။ Australian နိုင်ငံဂျာယေဝင်ကြီးဟောင်း Julie Bishop ကိုမြန်မာဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ခန့်လိုက်တဲ့ကိစ္စကိုစတင်မေးချင်ပါလိမ့်မယ်။သူကကျွန်တော်တို့နားလည်ထားသလောက်တော့အရင်တော့ဆိုရင် Iran Nuclear ကိစ္စလိုနိုင်ငံတကာအရေးတွေမှာဆင်ဆက်ဆွေးနွေးရမှာတွေ့ကြုံရှိခဲ့တဲ့လူပြီးတော့မြန်မာအရေးမှာဆိုလဲ Rohingya ကိစ္စမျိုးကိုအရင်ထုတ်ဖော်ပြောဆိုတဲ့နောက်စစ်တပ်နဲ့ဆက်ဆိုင်မှာလည်းသူနိုင်ငံသားရေးဝန်ကြီးတာဝန်ထမ်းဆောင်တော့ကတော့အတူတူဝါဆောင်နေတဲ့ပုံမျိုးပြောဆိုလွတ်ဆောင်ခဲ့တဲ့လူဆိုပြီးကျွန်တော်သိရပါတယ်။အခုလိုမြန်မာဆိုင်ရာထူးတမန်ဖြစ်လာတော့ဘလောက်ထူးခြားမှုရှိမလဲလို့သုံးသပ်ပါလိမ့်မယ်။
ပြန်ကြည့်လိုက်ရင်တော့ဘောနော်ဒီခန့်တဲ့ဥစ္စာတော်တော်ကိုအချိန်ယူခန့်တဲ့သဘောတော့ရှိတယ်။ဒီယာလူလစ်လက်သွားတဲ့ဥစ္စာကပြီးခဲ့တဲ့မနစ်ကဂျွန်၁၂ရက်နေ့မှာစလစ်လက်သွားတယ်ဘောနော်။ဟိုဒီ appointment process ကိုတော်တော်လေးကိုလောက်ယူခဲ့ရတယ်ဆိုတော့အတိတ်ပဲတော့ပေါက်တော့ပေါက်တယ်သူရဲ့ဒီ biography လို့ပြောလို့ကြည့်ရတော့เนาะတကယ်ဟိုလောက်ဆောင်နိုင်တဲ့လူတယောက်လို့တော့ကျွန်တော်ယုံကြည်ပါတယ်ဗောနော်တခုပဲဗောနော်ကျွန်တော်တို့အမြဲတမ်းဟိုဒီယာဒူးလစ်လက်သွားတဲ့ကအသက်ခံမယ်လို့ပြောတဲ့ကကျွန်တော်တို့အမြဲတမ်းပြောတဲ့ဥစ္စာရှိတယ်သူတို့ကကနာဦးပိုင်းတော့အားလုံးသိတဲ့အတိုင်းဒေသတွင်းကအမျိုးသမီးဖြစ်ရမယ်ဆိုတော့ဥစ္စာမျိုးနဲ့ပေါ့နော်ဒီလိုမျိုး criteria စီထားတာရှိတယ်နော်ကျွန်တော်တို့စပြီးတော့ပြောတဲ့ကမြန်မာနိုင်ငံအကြောင်းကိုသိတဲ့လူမြန်မာနိုင်ငံအကြောင်းကိုမြန်မာနိုင်ငံအကြောင်းကိုနားလည်တဲ့လူမြန်မာပြည်သူတွေကိုနားလည်တဲ့လူမြန်မာပြည်သူတွေရဲ့အတန်ကိုနားထောင်တဲ့လူမြန်မာပြည်သူတွေရဲ့ aspiration နဲ့အညီပေါ့နော်သူ့ရဲ့တာဝန်တွေကိုအကောင့်ထဲပေါ်သွားမဲ့သူမြည်သူမဆိုပေါ့နော်ဒီဒေတာတွင်ရပဲဖြစ်ဖြစ်ဒေတာအပြင်ရပဲဖြစ်ဖြစ်ပေါ့နော်မြည်သူမဆိုဒါတွေလှုပ်ဆောင်နိုင်တဲ့လူတွေကိုတော့ကျွန်တော်တို့ကတော့ကြိုဆိုသွားမယ်ဆိုတဲ့ဥစ္စာတော့အမြဲတမ်းပြောတဲ့ဥစ္စာရှိတယ်ပေါ့နော်ဒါကြောင့်အခုလိုမျိုးဒီတော်တော်လေးကိုကြာပြီးတော့မှခန့်နိုင်တဲ့ဥစ္စာအပေါ်မှာလည်းကျွန်တော်တို့ကြိုဆိုပါတယ်special inquiry အသင့်နဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားဖို့ဟိုအသင့်ရှိပါတယ
်မနစ်ကသတန်းကုန်နဲ့စင်ကာပူနိုင်ငံသူ Nolan Heza ဆိုရင်သူဖွံ့ဖြိုးရေးပညာရှင် engagement လုပ်တာမျိုးကိုပေါ့နော်အားသာတဲ့သူစပြီးတာဝန်ထမ်းဆောင်တော့လဲဒီအနာဒိန်းစစ်ကောင်းဆောင်နဲ့တွေ့တာမျိုးတွေရှိတယ်ဒါပေမဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ရတာမျိုးတော့သူလုပ်နိုင်ခဲ့ဘူးပေါ့နော်အဲပြီးတော့တာဝန်ပြီးဆုံးချိန်မှာလဲသူကစိတ်စင်နာကောင်းနဲ့လှုပ်ဆောင်ခဲ့ပေမဲ့အောင်မြင်မှုတော့တွေ့ရဘူးဆိုပြီးပြောဆိုထောက်ပြတာတွေကျွန်တော်တွေ့ခဲ့ရပါတယ်ဗျာအခုအထူးကိုယ်စားလှယ်နဲ့ဒီတန်တမန်နီးနာချင်းကပ်ပုံနဲ့အလားလာဆိုရင်ရောအရင်နဲ့ကွာခြားချက်ကဘယ်လိုရှိပြီးတော့ဘယ်လိုမျှော်လင့်မလဲဗျာ
Miss Noreen Heza အနေနဲ့သူကျွန်တော်အမြင်ကတော့သူအကောင်းဆုံးသူလုပ်နိုင်တဲ့ဥစ္စာတွေကိုသူအကောင်းဆုံးလုပ်နိုင်သွားတယ်လို့တော့ကျွန်တော်မြင်ပါတယ်နောက်ပြီးတော့အထူးသဖြင့်ပေါ့နော်ထိတွေ့ရမယ့်လူတွေအကုန်လုံးကိုသူထိတွေ့တယ်ပြောဆိုတယ်ပြောတဲ့အရာတွေကိုသူပြောခဲ့တယ်လို့ဟိုကျွန်တော်ဟိုသုံးသပ်တယ်ပေါ့နော်ဒီ mandate ကိုအောင်မြင်အောင်အကောင့်ထဲပေါ်ဖို့ဆိုတဲ့ဥစ္စာကအားလုံးရဲ့ယက်တည်မှုအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုဆိုတဲ့အပေါ်မှာအများကြီးမူတည်ပါတယ်ပေါ့နော် Miss Noreen Heza ဆောင်ရွက်ခဲ့တဲ့ဥစ္စာတွေနဲ့လည်းပြန်ကြည့်ရင်ပေါ့နော်စစ်တပ်အနေနဲ့ဟိုအားလုံးသိတဲ့အတိုင်းပေါ့နော်သူတို့ဟိုလှုပ်ရှားတွေလုပ်တဲ့အကြမ်းဖက်မှုတွေကြီးလူတွေပေါ်တက်ဖြတ်တဲ့ဥစ္စာတွေကိုပြင်းပြင်းထန်ထန်လုပ်နေတဲ့ကာလတွေမှာဒီအရင်အထူးကိုယ်စားလှယ်အနေနဲ့သူထောက်ပြတဲ့ဥစ္စာတွေကိုထောက်ပြခဲ့တဲ့ဥစ္စာရှိတယ်ပေါ့နော်ဒီလိုထောက်ပြတဲ့အတွက်ကြောင့်စစ်တပ်ကထုံးစံတိုင်းပေါ့နော်မကြိုက်တဲ့ဥစ္စာမျိုးရှိတယ်ဘလိုပဲဖြစ်ဖြစ်ပေါ့နော်စစ်တိုက်ကြိုက်အောင်လုပ်ရင်ဒါချိန်သေးတယ်ကျွန်တော်တို့ပြည်သူတွေကတော့ကြိုက်မှာမဟုတ်ဘူးကျွန်တော်တို့ပြည်သူတွေရဲ့ပေါ့နော်ဟိုခံစားနေရတဲ့ဥစ္စာတွေကိုနားမလည်ဘဲနဲ့ဆောင်ရွက်သွားတယ်ဆိုရင်တော့ဒါဟိုချိန်သေးတယ် ကျွန်တော်တို့ပြည်သူတွေကတော့လက်ခံမှာမဟုတ်ဘူးเนาะဒါကြောင့်အခုတောင်းယူတဲ့အထူးကိုယ်စားလှယ်အနေနဲ့လည်းပေါ့เนาะဟိုသူဘလို့ဆောင်ရွက်မလဲဆိုတဲ့ဥစ္စာတော့ဒါဒီနေ့မှခန့်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့သေချာမသိရသေးဘူးဒါကြောင့်စောင့်ကြည့်သွားဖို့တော့လိုပါတယ်သူပြည်သူတွေကအရန်ကိုခံစားနေကြရတယ်ပေါ့เนาะအခုခံစားနေရတဲ့ဥစ္စာလည်းနှစ်သုံးနှစ်ကျော်လာပြီဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီခံစားရရတဲ့မှုကိုကျွန်တော်တို့အမြန်ဆုံးအဆုံးသတ်သွားဖို့လိုတယ်ဒါကြောင့်မို့လို့ပေါ့နော်ဒီအထူးကိုယ်စားလှယ်အနေနဲ့ဒီပြည်သူတွေရဲ့ခံစားမှုဟိုပေါ့နော်တည်တည်ချာချာသိရှိနားလည်ပြီးတော့ဒါတွေကိုဘယ်လိုမျိုးဟိုရပ်တန့်အောင်လုပ်နိုင်မလဲအဲ့ဒီရပ်တန့်အောင်လုပ်နိုင်ရတဲ့တဆင့်ကျွန်တော်တို့မြန်မာနိုင်ငံမြန်မာပြည်သူတွေအနာဂတ်ကောင်းမွန်ဖို့အတွက်ပေါ့နော်ရေရှည်တည်မြဲတဲ့ solution ပေါ့နော်ကျွန်တော်ဒီနေရာမှာတော့ stress လောက်ချင်ပါတယ် sustainable solution ဆိုတဲ့ဥစ္စာကိုတော့ကျွန်တော် stress လောက်လို့တယ်ဒါကြောင့်ဒီလိုမျိုးရေရှည်တည်မြဲတဲ့ဖြေရဖို့အတွက်ကိုကျွန်တော်တို့ဖက်ဖက်ရှူတော့ကနေကြည့်ပြီးတော့ဆောင်ရွက်သွားဖို့လိုပါမယ်ဆိုတဲ့ဥစ္စာတော့ပြောလိုပါတယ
်အထူးကိုလည်းခလိုက်တာလည်းဒီ data တွင်းလို့ပြောနိုင်တဲ့ Asia Pacific data တွင်းကပဲခလိုက်တာမျိုးဖြစ်တော့ပေါ့နော်ခုအာဆီယံကိုပဲဆက်ပြီးတော့အားပြုနေဦးမလားခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါအခုလုံရင်းကောင်စီမှာအခုရပိုင်းနေပြောတာရောပေါ့နော်အခြားနေရာတွေမှာပြောတာရောကြည့်ရင်ပေါ့နော်အာဒီအခုထိတော့နိုင်ငံတော်တော်များများတော့အာဆီယံရဲ့ centrality ကိုတော့ပြောတော့ပြောနေအောင်ပေါ့နော်ဒါပေမဲ့ကျွန်တော်တို့အနေနဲ့တော့ပေါ့နော်အများအားထောက်ပြနေတာတော့ကျွန်တော်တို့မြန်မာနိုင်ငံကိစ္စကအာဆီယံတစ်ခုတည်းနဲ့မပြီးတော့ဘူးဆိုတဲ့ဥစ္စာကိုအားလုံးလည်းသိတယ်ပေါ့။ဒါကြောင့်ကျွန်တော်တို့ကတော့ပြောလို့တဲ့ဥစ္စာကတော့ကျွန်တော်တို့ပြည်သူတွေရဲ့အသက်ကတန်ဖိုးရှိပါတယ်နော်။ဒါကြောင့်ကျွန်တော်တို့မြန်မာ life matter ပါပဲ။အဲဒါကြောင့်ဒါတွေကိုအားလုံးကပေါ့နော်နိုင်ငံတကာအတိုင်းအတိုင်းကခေါင်းထဲထည့်ဖို့လိုတယ်နော်။ဒီ data တွင်အဖွဲ့အစည်းရဲ့အခန်းကဏ္ဍအရေးကြီးတယ်ဆိုတော့ကျွန်တော်တို့လက်ခံပါတယ်။အဲ့ဒီမဲ့ဘယ်အချိန်အထိဒါနဲ့သွားနေဦးမှာလဲဆိုတော့မိကုံးကတော့ရှိမယ်ပေါ့နော်ဒါကြောင့်ကျွန်တော်ကတော့အမြဲတမ်းပြောတဲ့ဥစ္စာရှိတယ်အားလုံးပေါ့နော်တူချင်းစီတနိုင်ငံချင်းချင်းစီပေါ့နော်တကယ်ယထာဘုဒ္ဓကြပါတကယ် sincerity ရှိပါပေါ့နော် sincerity ရှိပါလို့ပြောတဲ့ဥစ္စာတကယ်ပေါ့နော်တိုးတက်မှုမရှိရင်တိုးတက်မှုမရှိဘူးလို့ပြောဒါကြောင့်တိုးတက်မှုမရှိတဲ့အတွက်ကြောင့်ဘလို့ရှေ့ဆက်သွားမလဲဟိုစဉ်းစားပြီးတော့ဆောင်ရွက်တဲ့နဲ့ပေါ့နော်ဒါကြောင့်တိုးတက်မှုရတဲ့လမ်းကြောင်းလို့ပြောတဲ့အခါမှာလဲပေါ့နော်ရေတိုအတွက်မဟုတ်ဘူးရေရှည်အတွက်ကျွန်တော်တို့ပြည်သူတွေလိုလားတဲ့လမ်းကြောင်းအတိုင်းကျွန်တော်တို့ပြည်သူတွေလိုလားတဲ့အဖြေအတိုင်းထွက်နိုင်ဖို့အတွက်ကိုနိုင်ငံတကာဝိုင်းဝန်းပတ်ဖို့ဆောင်ရွက်ပေးဖို့လိုမယ်လို့တော့ကျွန်တော်ကပြောလိုပါတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးပါခင်ဗျာ
တာမကြီးဦးကျော်မုထွန်ဖြစ်ကြခဲ့တာပါဗျာအခုတော့ကရင်ပြည်နယ်ကစီရေးအခြေအနေကြည့်အောင်ပါဗျာကရင်ပြည်နယ်ကော့ဂရိတ်မြဝတီတင်ငန်းကြီးအောင်စတဲ့နေရာတွေမှာစစ်ကောင်စီတက်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတက်ပြည်သူ့ကာကွယ် PDF တက်စတဲ့ပူးပေါင်းတက်တွေတိုက်ပွဲပြင်းထန်နေပြီးတော့လေကြောင်းတိုက်ခိုက်မှုတွေလည်းရှိနေပါတယ်စစ်ကောင်စီဘက်ကစခန်းဂုံးတွေကျမသွားဖို့အပြင်းထန်တိုက်ခိုက်နေတယ်လို့ပူးပေါင်းတက်ဖွဲ့တွေဘက်ကလည်းစစ်ကောင်စီရဲ့ဗျူဟာကျတဲ့စခန်းတွေကိုသိမ်းပိုက်ဖို့အတွက်ဝိုင်းဝန်းပိတ်ဆို့ထားပါတယ်ဒီအကြောင်း VOA သတင်းတောက်မအေးမကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ကော့ဂရိတ်မြဝတီတင်ငန်းကြီးနောက်ဆတဲ့နေရာတွေမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်နေပြီးလေကြောင်းတိုက်ခိုက်မှုတွေလည်းရှိနေပါတယ်စစ်ကောင်စီရဲ့စခန်းတွေဖြစ်တဲ့ခလာယ69စခန်းခမာယ39စခန်းတွေကိုပူးပေါင်းတပ်တွေဘက်ကဝိုင်းဝန်းပိတ်ဆို့တိုက်ခိုက်ခဲ့တာဖြစ်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကခေါင်းဆောင်တူကပြောပါတယ
်ဆွတ်ဆွတ်ပါမရှိတော့ဘူးဒီအားလုံးပြည်သူကဟောတပ်ဖွဲ့ကဒီလိုမျိုးဘယ်လိုမှကျွန်တော်ဝိုင်းပိတ်တာတော့သူတို့ကတော့လည်းစီနေလမ်းဖြစ်တယ်ဟုတ်ကဲ့အခုတပ်ဖွဲ့ဆေးထားတယ်လေရင်းနဲ့ပုံကျတယ်မီးလောင်ပုံနဲ့ကျတာအဲတို့လည်းပြောတယ်မှာသူတို့ကဆွတ်ဆွတ်ပါမရှိသူတို့လမ်းကြည့်ဆောင်လို့တောင်းလာတယ်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အရင်သူတို့ဆွတ်ဆွတ်ပေးကြတယ်အရင်ပန်းပန်းလမ်းပွဲလမ်းပဲဟိုလေ
ဟုတ်ကဲ့
သူတို့အဲသွားပြီလားအိမ်ဘက်လမ်းတော့သူကမထွက်ဘဲနဲ့ခံတိုက်တာပေါ့ခံတိုက်တဲ့ဆာကျတော့အိမ်ဘက်လမ်းမှာလမ်းပိတ်လိုက်တော့သူတို့ထွက်ဖို့မရှိတော့
ကော့ဂရိတ်မြောက်ရီနဲ့စင်ငန်းညီနောင်တို့မှာတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကစခန်းအတော်များများကိုလက်လွတ်ဆုံးရှုံးခဲ့ရတာတွေလည်းရှိနေတာပါစင်ငန်းညီနောင်အခြေဆိုင်စစ်ကောင်စီတပ်တွေတဲကအခြေချဗျူဟာနဲ့ခမရ39တို့ဟာစစ်ကောင်စီရဲ့နောက်ဆုံးကျန်နေတဲ့စခန်းတွေဖြစ်ပြီးဧပြီလ5ရက်နေ့နေ့လယ်ပိုင်းကတော့ပ ူးပေါင်းတက်ဖွဲ့တွေဘက်ကသိမ်းယူနိုင်ခဲ့တယ်ဆိုပြီးသတင်းရပြီမဲ့တီးခြားအတိမပြုတ်နိုင်သေးပါဘူးအခုဆိုရင်ကရင်ပြည်နယ်နယ်စပ်တစ်လျှောက်မှာတိုက်ပွဲတွေပြင်းထန်နေပြီးတနင်္သာရီတိုင်းဒဝဲလောင်းလုံဘက်က KNU တပ်မှလေးထိ ंछ ုပ်နေမြေတဲ့အထိတိုက်ပွဲတွေကူးဆက်နေတယ်လို့လည်းပြောပါတယ်
ဒီကောင်းပဲညနေနောက်ပြီးတော့ပြတော်စုအတိုင်းရဲ့အဲ့ဘက်မှာနောက်ပြီးတော့ဟိုအင်းဘက်ကိုခွာကျော်သွားလို့ရှိရင်တမတိတဝဲလောင်းလုံးတဝဲဘက်ကိုရောက်သွားပြန်အောင်အဲ့အဲ့ဒါလေအဲ့ဘက်မှာလည်းတိုက်ပွဲအဲ့ဒါလည်းကရင်နယ်မြေပေါ်အဲ့အဲ့ဘက်ကျတော့တမတိဆက်သွားတယ
်ဒီကနေ့ AP လ9ရက်နေ့မှာတော့မြောက်ရီမျိုးပတ်တိတိုက်ပွဲတွေပြင်းထန်နေပြီးဒီဇင်ဘာလ10ရက်နေ့ကစခဲ့တဲ့ကော့ကရိတ်မြို့နယ်တိုက်ပွဲကတော့လေးလကျော်ကြာတဲ့အထိဇက်တိုက်တိုက်ပွဲတွေဖြစ်နေတာပါဒီအတွက်ကော့ကရိတ်မြို့တမြို့လုံးနီးပါးလဲအရက်သားပြည်သူတွေနေထိုင်မရဲတော့ပဲရှောင်ပြေးနေရပါတယ်စစ်ဘေးရှောင်သူတောင်းကနန်းနဲ့ရှိနေပြီးမြို့ထဲမှာလဲဘယ်သူမှမနေရဲတော့သလိုလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့တိုက်ခိုက်မှုတွေကြောင့်တမြို့လုံးမီးလောင်ပျက်စီးခဲ့ရတာတွေလည်းဖြစ်ပေါ်ခဲ့ပါတယ်ကော့ကရိတ်မြို့တိုက်ပွဲကတော့မြို့ရဲ့နေရာအတော်များများကိုပူးပေါင်းတပ်ဖွဲ့တွေဘက်ကထိန်းချုပ်ထားနိုင်ပြီးမြို့လေကောင်မှာတက်ဆွဲထားတဲ့ခလာရ69တရင်ဌာနချုပ်သာကျန်နေပြီးအဲ့ဒီနေရာကိုပူးပေါင်းတပ်ဖွဲ့တွေဘက်ကအနီးကပ်ဝိုင်းဝန်းပိတ်ဆို့ထားတာဟာတပတ်ကျော်ကြာခဲ့ပြီဖြစ်ပါတယ်ရှင
်ကရင်ပြည်နယ်ရဲ့ဆေးအခြေအနေမတ်အေးမှာသတင်းပေးပို့ကြတာပါဗျာအခုဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြတယ်လဲဆိုတော့ကြည့်အောင်ပါဦးကျော်စံသာကမူရင်းအသုံးနှုန်းနဲ့မူရင်းအပေါ်မပြတ်ထုံနှုတ်ပြောပြထားပါတယ်ခင
်ဗျာသူကပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့မြမညီညာရေးပြပအကျိုးဆောင်တွေရဲ့ဆွမ်းဆောင်ချက်ခိုင်းတော့အေးနဲ့ခိုင်းဒီသားရဲ့ရှိလာလာစတာတွေပဲဖြစ်ပါတယ်အဲ့ဒီမှာပထမဆုံးပြောပြလိုတာကတော့ Foreign peacemakers are back but the last thing Myanmar needs is more white messiahsပြည်ပညာရေးအကျိုးဆောင်တွေပြန်လာကြပြီဒါပေမဲ့မြန်မာနိုင်ငံကကုဖြူကတဲ့ညီကိုနောက်ဆုံးမှလိုအပ်တာဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ပါတီလစ်နိုင်ဆုံးတဲ့ဖြစ်ပါတယ် vary.com ကထုံးလို့ပြောပြမှာပါခင
်ဗျစစ်ကောင်စီနဲ့ညီညာရေးဆွေးနွေးဖို့စစ်ကူကိုပြန်လဲအကောင့်ထဲပို့ဖို့ပြန်မှန်းကျင်နေ Finland, Sweden, Norway, Australia and the Chamber of Commerce City of Power နဲ့ German Way ဖွဲ့တခုဟာတိုင်းဒေသနဲ့ကအင်အားစုတွေကိုစူးစမ်းချဉ်းကပ်နေကြတယ်ဒီပါနေညာရေးပွဲစားတွေဟာဓာမျိုးရခင်ကလုတ်ခဲ့ပြီမဲ့မအောင်မြင်ခဲ့တာဘူးလဲဘယူးမဆိုင်ရဘူး2017ဥဒေစင်သမရဖြစ်ခြင်းကစလို့2027အထိအတော်စင်ပွင့်လင်းခဲ့တဲ့ကာလအတွင်းဒီလိုညီညာရေးအကျိုးဆောင်တဲ့လူရမျိုးဒီပါကျွမ်းကျင်သူတွေအတွက်ဒေါ်လာ300,000,000နဲ့ချီသုံးဆွဲခဲ့ကြတယ်ဒီချက်ပါဝင်တဲ့မြန်မာတချို့ကလည်းနိုင်ငံသားတွေရတဲ့လက်စားမျိုးကိုရရှိခဲ့ကြတယ်ဒီဖရီလုံးလေးရှိခဲ့တာကတော့မြန်မာစစ်တပ်ကူစလေတွေနဲ့တိုင်းဒေသကြီးကိုကူစလေတချို့ရပိုင်းအိုင်ယာလန်ကိုလံဘီယာတောင်အာဖရိကစတဲ့ကမ္ဘာတစ်ဝန်းကပဋိပက္ခဒေသတွေကိုလေ့လာရေးခီးဆိုတာဆီလွတ်တမမုဖက်ဒရယ်စနစ်လေ့လာရေးဆိုပြီးဆွစ်ဇာလန်တို့ကနေဒါတို့ကိုဆီလွတ်တာပဲဖြစ်တယ်မြန်မာနိုင်ငံလူမျိုးစုပဋိပက္ခရဲ့ဆွထွေးမှုမတူကွဲလွဲမှုတွေကိုမစင်စားပဲဒီလေ့လာရေးခီးတွေပြလွတ်တော့သွားရောက်ခဲ့တဲ့မြန်မာတွေအဖို့နိုင်ငံတကာလေးစိတ်တွေကduty free ခလုတ်ပစ္စည်းတွေဝယ်ခဲ့ရတာပဲဖတ်တင်တယ်လို့ဆိုပါတယ်အဲဒီလူကဝင်ရောက်လာခဲ့တဲ့ညီညာရေးအဖွဲ့အစည်းတွေများစွာတို့ဟာမစကားမတက်တဲ့လူတွေမြန်မာအခြေအနေကိုတစွန်းတစားမသိတဲ့နိုင်ငံသားတွေကိုတောင်းပေးရခဲ့တယ်ဒါလို့ပြောရရင် white messiahs လူဖြူကတဲ့ညီတွေကဘာမှမသိတတ်တဲ့အစညိုတွေကိုတိုင်းပြည်အုပ်ချုပ်နေငါတို့စင်ပေးမှရမယ်ဆိုတဲ့ colonial ခေတ်ကသဘောထားမျိုးဖြစ်နေတယ်လို့ဆိုထားပါတယ်စပိန်ဘာကတ်လန်ခွဲထွေးရေးပြဿနာကိုထိုင်းညီညာရေးအဖွဲ့ကသွားလို့ရင်လက်ခံမလားမြောက်ပိုင်းအိုင်ယာလန်အချို့ချာအနာပိုင်းပြဿနာကိစ္စကိုချာကူစလေအဖွဲ့ကသွားဖြစ်ရှင်ဗြိတိန်ကလက်ခံမလားဆာဗီယာကော့ဆိုဗိုပြည်ပခါကိုဖိလစ်ပိုင်ကသွားဖြစ်ရှင်မယ်ဆိုရင်လက်ခံရမလားလို့လည်းဒီကမေးခွန်းထုတ်ထားပါတယ်အတော့ကိုမစဉ်းစားမစဉ်းညင်မဲ့လုခရက်ကိစ္စတခုကတော့နယ်ဆန်မန်ဒယ်လာစပ်ပြုခဲ့တဲ့ The Elders အဖွဲ့ပဲဖြစ်တယ်အာဖရိကတိုင်းလူအဖွဲ့အစည်းတွေမှာလူစုလေးစားတဲ့သကြီးရွယ်ဦးရေစကားလူငယ်တွေနားထောင်ခဲ့ပေမဲ့နော်ဝေးဝန်ကြီးချုပ်ဟောင်းလိုင်ဘေးရီးယားသမ္မတဟောင်းပါကစ္စတန်အညီညာရှိနေဂျီရိုရဲ့အချမ်းပစ်စကားကိုမြန်မာစစ်ဗိုလ်ချုပ်တွေမြန်မာနိုင်ငံရေးသမားတွေတိုင်းရင်းသားအရေးဦးခေါင်းဆောင်တွေကဘာကြောင့်နားထောင်စရာရှိတယ်လို့ဆိုထားပါတယ်။အနာဂတ်သံတမန်တွေနဲ့ပညာရှင်တို့ကဆိုရင်လည်းမြန်မာစစ်တပ်ကိုအကောင်းဆုံးကင်တွယ်တဲ့နည်းဟာ carrot and stick လို့ခေါ်တဲ့မုတ်ဖက်ဒုတ်ဖက်စနစ်ပဲဖြစ်တယ်။ကောင်းတာလုပ်ရင်မုတ်ပေးစုထားတဲ့အနေနဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်ပြ Makanga look like you are Danka Pisubri who looks so at the woman of Pite. Natrona Septi Donga, Zaguza Gune, Yama Quelon Dagger, Pamakai, Joseph Silver Tanga Swee. Masi Bodudio, Mopi, throughout A Mugu, Akonsavi, Nota Tongi, Mavesi, Elu Pioravare. Now see that genius way, Natamas who be look at the air. Time my own name, a good Natrona Septi, not by Mata Dangalung, Pirin City, Pianani there. We are about some Magana, Australia, and Bodudi to Chua. You must see that Dujo Suing of Funse B, Jampebu, Yasimo, Hugo and Nangangang on you, Janlo Bebo Piora. Through another thing, I would talk and let the one and done we do Sessan Yarello, see that Tincho Media Yida Gayavadre. Now democracy, Nangangre, see that go up to the one as Sessan Yele, Bissidaha, Wundam, Bidare, Poesi. Professional organization, you pill on my open through looking. I will look for a bit at the wall. I think my beauty at the wall are pissily mad. Get out in my yam, you hang you get out like who got for Yavare. The girl, you must sit a hat, take out my open on my thing and I'm you that can rule less with our. Sir, Nangan Yazari in it. A two machine, I'm chill that you would look me, man, so I take a look in a harrow. To me, it was on query, look for it, take your look at the way. Tell that how Tari Susanne for a series, Pivin Pibama, Celestin, the young and the Ara Lula do Miliari, Jet Nambu, Dracuni Pizine. Piba looked at Jews and the journalist regale through a great jungle. Mima did that and we name, if not be Lily that two dresses and dinner, Lusuare. Tekiza Kuniaha, Ninja Jews and the Drapchungi Picare, Mujipamana. The children are not appealing, but it is not a thing that is our fear. Lucille Biobiabu Yuchetara, does the future of your kind lie with the Arkanabi? The kind Naga, the kind that do e letter my sin in the last regons in it? M. Circle Watch who sing ye at the Jebepsepare, Proton.com at Tunu Piobiabia. Nema Sidan and Nejazan to show Bangladesh would tribula jing. Is it on my e letter Jelvavi? Puzionai Monole e Wainhabi, the Haimyo by Muse, Hemu, e Gathin by Tabi Pide, Haimyo Bangu, Tamara, Little Yaram Hapide, E Ram Hantanangu, Tomangu Let's Ruthing by Lan and Elo Suare. Teaching in her Bangladesh, Yakai, Ruhinjane, Nimap to Bilo, and Nagadre, Mizia Sindaziari, Najisilare, Bangladesh, Bangla Pinla Oha, Yakaya Pimbatrabo de Pide. Sing my dear Junior and the Italian, Lulu, Bangladesh by Natema Sinner, the Kanga Bangladesh crew, Miaji Ataya was here. Dabima ULA, Yimanja Panaha, Nemanangana Quatra Mala, Greater Autonomy, Korak, Guban Uto Quinja, Jemna Lujinala, Ruchin Tiro, Guban Uto Yu with Rujin Yatare, Pabepsip Ruha, Bangladesh, Yini losses and Puro Luamabe. Dulia Yigira Chagara, Eha, the Kindida, Lumiosuri, Alune, Ninjans or Letwe, Nitan Nambu, Luame, Nepangazo, Nisi, Letwe, Lagere, Ruinja, Yahainu Oja, Nemasitane, Sura, Thuko, Yandakere, the Kaima, Kaman Muslim, Chakmari, Pajone, Murusare, Nutri, Nyabia Nitanyare, Gene Mokwebe, multi ethnic states, Lumubandum Nitane, Nangan Hupi on 20 Vine. Today, Chagaro, Ruhinja is not Yapchetem. Tangua Lizen and Tangua Lizen appear to within another UB. And I got the Jacinta dinner. The Hindi Dure, Demero, Sanjay, and I came near Chima. Ruhinja have remnants with Tokan Abbe Alime. A Sunday Tokan name a beaver. Did the judge of Pamiam Apchete. The road to Osu Jaguar Muri Bellovin Sigabzi, Arago, Mipchal Tabi, Yahine, and Dandu Yat in Tanyame. DJ Madamaro call Nemasita with Watoka Miduaro, the drink Gudula with Chilling Melusuare. Bangladesh Nangan in LA, and Nagaya Hainasa San Yego, Google in Sinda Tadimi, Hainida Kuwa Utuye, Kaimalarane, Mia, Sandamani Adanus and Bosinayame. Nemanangu, the Udua, through Nangaya, Nangasa's aim up, did him out to hoop hit the Borhaz Lube. Bangladesh Hale. Yahindi, Yamanangana, Sibagu, Triple, Lambo Pieders, Rahu, the Bob of the Milo, Ida Harapse Barka, Samasina South Asia Institute of Policy and Governance ka chiran thre di du phit par de
kru ba dogar thlaw ba phit par de naw du ba ma belu mya thung dat la ja um le so ra chin lo saung nya la ja ba ye a lo mo chin su tin ma de
treatment wi ya bu a ye chi de di kni khin ma ka ba chin ye be ye data ma be yauk ni ba si khlo ti che nei la yon ne tin man wi ya yu nai ma bi လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်များအခုတော့ပတ်စံကဏ္ဍတွေလှည့်ကြပါပြီသုတဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေမတင်ဆက်မိမှာအမျိုးသမီးကဏ္ဍနဲ့ဆက်တင်ပါမယ်။လူအဖွဲ့အစည်းအတွင်းလူမျိုးကြီးဘဝရနဲ့ဖွာရကြီးစိုးမှုတွေဟာအနာရှင်စနစ်ဖြစ်စေတဲ့အကြောင်းရင်းတွေဖြစ်လို့ဒါတွေကိုမတိုက်ဖြတ်ဘဲဒဏ်ညွတ်ညများတဲ့ Federal Democracy ဆိုတာဖြစ်မလာနိုင်ဘူးလို့မျိုးသမီးအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Politics for Women မြန်မာကိုတည်ထောင်သူမတ်လီလီယန်ကပြောပါတယ်။မတ်ခင်ပြူထွေးကတင်ဆက်ထားပါတယ်ခင်ဗျာ။
ပြီးခဲ့တဲ့နိုင်ငံကအမျိုးသမီးများနေဒီ National ရှိရနေတုန်းက Politics for Women မြန်မာနဲ့ Sister to Sisters အဖွဲ့ပေါင်းပြီးတော့ဖြစ်သမိုင်းကိုပုံဖော်နေသောအမျိုးသမီးများဆိုတဲ့ဒီအထူးစာရင်းတစ်ခုထုတ်တာကိုတွေ့ပါတယ်။ဆိုတော့အရင်ဆုံးဒီစာရင်းအကြောင်းလေးကိုနည်းနည်းပြောပြပေးပါ။ဘလို့အကြောင်းအရာတွေကိုအဓိကအတင်ပြထားတာပါလဲရှင
်။ဟုတ်ကဲ့မင်္ဂလာပါဆရာမရှင်။ဆိုတော့ကျွန်တော်တို့ပြင်ပြပေးတဲ့ဆရာမကိုလည်းအများကြီးကျေးဇူးတင်ပါတယ်ဗျာနော်။ဆိုတော့ဒီကိုလည်းအများကြီးကျေးဇူးတင်ပါတယ်။ဆိုတော့ကျွန်တော်တို့တွေဒီ2024 March လရှင်းနေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အနေနဲ့ဗျာနော်။ဆိုတော့အမျိုးသမီးတွေရဲ့အသံကိုထုတ်ပြီးတော့စုစည်းထားတဲ့ခေတ္တမိုင်းပုံပေါ်နဲ့အမျိုးသမီးများတာကိုထုတ်ခဲ့တယ်ဗောနော်ဆိုတော့ရည်ရွယ်ချက်ကပါလဲဆိုတဲ့အခါကျတော့ကျွန်တော်တို့အမျိုးသမီးတွေကဘလိုပုံစံနဲ့ဖိနှိပ်နေတဲ့ခြေထဲကနေဘလိုယုံထွက်ပြီးတော့တော်လှန်ရေးထဲမှာဘလိုပါနေလဲဆိုတာဟာယူ highlight လုပ်ချင်တာဗောနော်ဆိုတော့အမျိုးသမီးဒုကြီးကိုကျွန်တော်တို့တွေကဒီဒု30ကိုဒါ symbolism ဗောနော်ဆိုတော့တင်ကြားပြုပြီးတော့ကျွန်တော်မြင်မြင်ထားတာဖြစ်ပါတယ်။ဆိုတော့ဒီစာအုပ်မှာဆိုရင်ကျွန်တော်တို့ကအဓိကအချက်လက်အနေနဲ့လက်ရှိနိုင်ငံရေးအခြေအနေပါနေပေါ့နော်။ဆိုတော့နောက်တစ်ခုကကျွန်တော်တို့တွေကဒီတော်လှန်ရေးရဲ့အန်တီမပန်းတိုင်ဖြစ်တဲ့နိုင်ငံတော်တည်တည်ဆောက်ရေးပေါ့နော်။ဆိုတော့ကျွန်တော်တို့အာဏာရှင်စနစ်ပြိုကျပြီးတော့အာဏာရှင်စနစ်မဟုတ်တဲ့ကျွန်တော်တို့ Federal Democracy စနစ်ကိုကျွန်တော်တည်ဆောက်သွားမှာဖြစ်တယ်ပေါ့။ဆိုတော့အဲ့ဒီစနစ်အတွက်ကိုကျွန်တော်တို့တွေအမျိုးသမီးတွေကဘယ်လိုပုံစံနဲ့ရှင်းသားထားသလဲယင်ကျွန်တော်နိုင်ငံရေးထဲမှာပေါ့နော်။ဆိုတော့ Federal Democracy လို့ပြောတဲ့အခါကျအမြင်စုံလင်ကွဲပြားမှုကဘယ်လောက်အရေးကြီးလဲ။ဒီအရေးကြီးတဲ့အထဲမှာအမျိုးသမီးကဘယ်လိုပုံစံနဲ့အရေးကြီးနေသလဲပေါ့နော်။ဆိုတော့အမျိုးသမီးပြစ်ပယ်တဲ့နိုင်ငံရေးကဘယ်လိုပုံစံသွားနိုင်တယ်လဲနဲ့အမျိုးသမီးပါဝင်တဲ့နိုင်ငံရေးကဘယ်လိုပုံစံရှိမလဲဆိုတာကျွန်တော်တို့က highlight လုပ်ပြီးတော့ဒီစာအုပ်ထဲမှာမေးထားတယ်ပေါ့နော်။
နောက်ထပ်ပြီးချင်တဲ့ဒီဘလူရီကျန်းတဲ့ဒီစာစဉ်ကိုထုတ်တယ်ဆိုတာကတော့အခုဖြည့်တဲ့ထဲမှာလည်းပါသွားပါတယ်။ဒါအမျိုးသမီးတွေရဲ့အတန်ကိုထုတ်ဖော်ဖို့ပို့ပြီးတော့အမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်နိုင်ဖို့ဆိုတာမျိုးနားလည်ပါတယ်။ဟိုတဆက်တည်းထပ်ပြီးတော့မေးချင်တာကတော့ဒီစာစဉ်ကိုထုတ်ဝေတာကဒါ Politics for Women မြန်မာနဲ့ Sister to Sisters ဒါအမျိုးသမီးနှစ်ဖွဲ့ပူးပေါင်းပြီးတော့ထုတ်ကြတာဆိုတော့ Sister to Sisters ကတော့ဒီအာဏာသိမ်းမှုနောက်ပိုင်းမှာပေါ်ပေါက်လာတဲ့အခါမှာဒါကျမတို့လည်းတော်တော်များများသိကြတယ်။ဒါပေမဲ့ Politics for Women မြန်မာနဲ့ပတ်သက်လို့တော့ဒါအခုနောက်ပိုင်းမှာကြားဘူးတာပါ။ဆိုတော့ဒီဖွဲ့စည်းနဲ့ပတ်သက်ပြီးတော့လည်းနည်းနည်းပြောပြပေးစီချင်ပါတယ်။ဘယ်အချိန်ကစတင်ဖွဲ့စည်းခဲ့တာပါလဲ။ဘယ်လိုရည်ရွယ်ချက်တွေနဲ့ဖွဲ့စည်းတာလဲဆိုတာကိုပြောပြပေးပါရှင်။
ဟုတ်ကဲ့ပါဆရာမရှင်ဆိုတော့ကျွန်တော်တို့ Politics for Women မြန်မာကဒါအမျိုးသမီးတွေကိုကျွန်တော်နိုင်ငံရေးနဲ့ပတ်သက်ပြီးတော့ပါဝင်ဆုံးဖြတ်ပိုင်ခွင့်ရရှိရေးကိုအခြေပြုပြီးတော့တည်ဆောက်ထားတဲ့အဖွဲ့အစည်းဖြစ်တယ်ဗောနော်ဆိုတော့အဖွဲ့အစည်းရဲ့တည်ဆောက်တဲ့ပုံစံကတော့ကျွန်တော်တို့ကဒီလူမှုအုပ်ဝိုင်းပုံစံဆိုတော့ကျွန်တော်တို့က community based ပုံစံနဲ့ community အတိုင်းဝိုင်းလေးတစ်ခုအနေနဲ့တည်ဆောက်ထားတာဖြစ်တယ်ဆိုတော့ရည်ရွယ်ချက်ကကျွန်တော်တို့အမျိုးသမီးတွေဒါနိုင်ငံရေးထဲမှာမပါဘူးဆိုရင်ကျွန်တော်တို့မလို့ခြင်းတဲ့ဒီအနာရှင်လက်သစ်တွေထွက်လာမယ်ဆိုတာဟာပေါ့ဆိုတာဒါကိုကျွန်တော်တို့တွေကထပ်မလို့ခြင်းတော့မလို့ခြင်းဦးဆိုရင်ကျွန်တော်ကဖြတ်ဖို့အတွက်ဆိုရင်ကျွန်တော်အနာရှင်ကိုမွေးနေတယ်ဖို့ဝါရနဲ့လူမျိုးကြီးဝါရကျွန်တော်အပြစ်ဖြတ်ဖို့လိုတယ်ပေါ့နော်ဆိုတာဒီဖြစ်နိုင်မှုအတွက်ကိုကျွန်တော်တို့ Politics for Women မြန်မာကအတောင်ပတ်နိုင်ရင်းနဲ့ထားတယ်ပေါ့နော်ဆိုတော့ Politics for Women မြန်မာရဲ့ဒီ values ကဘာလဲဆိုတော့တကယ်ဒီ Federal နဲ့ Democracy အတွက် basic ဖြစ်တဲ့တန်းတူညီမျှမှုနဲ့ကိုယ်ပိုင်တရားဟန်ခွင့်ဆိုတော့ဒီအခြေခံနဲ့နောက်ပြီးတော့အမြင်ဆုံးလင်ကွဲပြားမှုကိုအလေးထားဖို့အခြေခံတယ်ပေါ့နော်ဆိုတော့ဒါလေးကိုအခြေခံပြီးတော့ဖွဲ့စည်းထားတာဖြစ်ပါတယ်ဆင
်ပါအဲမက်လီလီယန်ဆိုလို့ရှိရင်ဒါဒီအဖွဲ့ကိုစပြီးတော့မတီတည်ထောင်ခဲ့တဲ့သူလို့လည်းသိရပါတယ် ဆိုတော့လက်ရှိမှာရောဒီအဖွဲ့အနေနဲ့အခုပြောသွားတဲ့ရည်ရွယ်ချက်တွေနဲ့ဘယ်လိုလှုပ်ရှားမှုတွေကိုအဓိကဆောင်ရွက်နေတာမျိုးရှိပါလဲရှင့်
ဟုတ်ကဲ့ပါဆရာမဆိုတော့ကျွန်တော်တို့ဒီ Fortis for Women မြန်မာကအမျိုးသမီးတွေနိုင်ငံရေးထဲမှာပုံမှန်ပါဝင်ပြီးတော့အပြည့်အဝဆုံးဖြတ်ပိုင်ခွင့်ရရှိရေးပေါ့နော်ဆိုတော့ဒါအတွက်ဆိုရင်ကျွန်တော်တို့တွေကအမျိုးသမီးတွေကို empowerment လုပ်တယ်ဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့သင်တန်းပေးတယ်သုံးနာသင်တန်းပေးတယ်ပေါ့နော်ဆိုတော့နောက်တစ်ခုဖက်ကြတော့ကျွန်တော်တို့တွေကအမျိုးသမီးအတန်အတွက်အမျိုးသမီးတွေရဲ့အတန်ကလူတိုင်းကြားနိုင်ဖို့အတွက်ဆိုရင်ကျွန်တော်တို့တွေက media platform အနေနဲ့ Fortis for Women မြန်မာကအမျိုးသမီးပြန်အမျိုးသမီးအားမယ်ဆိုတဲ့ channel ပေါ့နော်ဆိုတော့ channel စာစင်ကိုပုံမှန်ထုတ်တယ်ဒုတိယတစ်ခုကနောက်တတိယတစ်ခုကကြတော့ကျွန်တော်အမျိုးသမီးတွေကအခွင့်အရေးတိုင်းပေါ့နော်လက်ရှိ new dollar ရေးမှာထွက်ပေါ်လာတဲ့သို့မဟုတ်ဥဆောင်နေတဲ့နိုင်ငံရေးအခွင့်အရေးတိုင်းမှာအမျိုးသမီးတွေပြပြဝဝပါဝင်ဖို့ပေါ့နော်ဆုံးဖြတ်နိုင်တဲ့အရေးအတွက်သို့မဟုတ်အရေးချင်းပြဝပါဝင်ဖို့အတွက်ဆိုတော့အမျိုးသမီးတွေဒီနိုင်ငံရေးအခွင့်အရေးထဲမှာပါဝင်ဖို့ကျွန်တော်တို့တွေက advocacy လုပ်တယ်နော်ဆိုင်နောက်ဆုံးတစ်ခုခက်ကြတော့ကျွန်တော်တို့တွေသွားကျင်တဲ့ဒီနိုင်ငံရေးစနစ်ပေါ့နော်ပုံမှန်ကောင်းဖို့လဲနိုင်ငံရေးပြည်သူတွေကိုစားပြုတဲ့နိုင်ငံရေးတန်းတူညီမျှတဲ့နိုင်ငံရေးဆိုတိုင်းကိုယ်ပိုင်ဆုံးဖြတ်ပိုင်권ရရှိတဲ့နိုင်ငံရေးရဖို့အတွက်ကျွန်တော်တို့တွေက research တွေလုပ်တယ်ပေါ့နော်ကုသတနာလုပ်ပြီးတော့အပေဟာတွေကပုံပြီးတော့ကောင်းတဲ့လမ်းကြောင်းတွေဖြစ်တယ်ပုံပြီးတော့ကောင်းတဲ့နိနာတွေဖြစ်တယ်ဆိုတဲ့ဟာကိုကျွန်တော်တို့တွေကသူတင်လာလုပ်ဆိုတော့အနှစ်ချုပ်ပြောရမယ်ဆိုတော့တင်တန်းနေပေးတယ် channel လုပ်တယ် advocacy လုပ်တယ်နောက်ဆုံးသူတနာလုပ်ပေါ့နော်ဆရာမ
ဆိုတော့ဒီလက်ရှိမြန်မာနိုင်ငံမှာဒါဒီ2021အာဏာသိမ်းမှုနောက်ပိုင်းပေါ့နော်ຫນွေဦးဒေါ်လန်ရေးဒီထဲမှာအလွှာဆောင်ကအမျိုးသမီးတွေလည်းကဏ္ဍဆောင်ကနေပြီးတော့ပါဝင်နေကြတာရှိပါတယ်အမျိုးသမီးတွေပါဝင်မှုများပါတယ်ဒါပေမဲ့ဒီဥဆောင်မှုခန်းကဏ္ဍနဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာရောအတိုင်းအတာတစ်ခုထိနေရာရပြီလို့ယူဆမိပါလားဘယ်လိုထင်ပါလဲရှင့်
ဟုတ်ကဲ့ဆရာမဆိုတော့ကျွန်တော်တို့ရဲ့ draft ပေါ့နော်ဆိုတော့အကြမ်းအင်းမဲ့လုပ်ထားတဲ့ research ပေါ့နော်ဆိုတော့ finding အရဆိုရင်နောက်ဆုံး decision ချလို့ရတဲ့နေရာနောက်ဆုံးဆုံးဖြတ်ချက်ချမှတ်တဲ့ဒီဥက္ကဋ္ဌတွေတို့ဖတ်လို့နေရာမျိုးမှာအမျိုးသမီးကအခုချိန်ထိတုံ့ရရကြိုင်တော့ပေါ့နော်လုံးဝမပါသေးဘူးဘယ်ဖွဲ့စည်းမှမရှိသေးဘူးပေါ့ဒါအရန်ဝန်းနေစရာဖြစ်တယ်လို့ကျွန်တော်တို့တွေကဒီဟာကြီးကအာဏာရှင်စနစ်ကကျွန်တော်နိုင်ငံမှာရင်ကျိမှုရအောင်လက်ခံနေသေးတယ်ဆိုတာဟာကိုပြတာပေါ့နော်ဆိုတော့ဒုတိယတစ်ခုကဘာလဲဆိုတော့နောက်ထပ် finding တစ်ခုကစီမံခန့်ခွဲတဲ့နေရာတွေပေါ့နော်ဆိုတော့ administration လုပ်တဲ့စီမံခန့်ခွဲတဲ့နေရာမှာဆိုရင်လည်းလက်ရှိချိန်ထိ30ရာခိုင်နှုန်းအောက်ပဲရှိသေးတယ်ဆိုတော့တို့ပေမဲ့အဖွဲ့ဝင်ပေါ့နော်ဆိုတော့တကယ်တောက်တူမဲရဒါမှမဟုတ်တို့မဟုတ်ဒါမှမဟုတ်ဆိုရင်ဒီထက်ထဲဝင်ဒီ DSN နဲ့လုပ်နေရတဲ့အလုပ်တွေမှာတော့အမျိုးသမီးတွေက50ရာခိုင်နှုန်းကျော်ဆိုလိုတာကဒီတွေးရှိချက်ကိုအခြေခံပြီးတော့ပြောရမယ်ဆိုရင်ကျွန်တော်တို့တွေအမျိုးသမီးတွေကကြာရကဏ္ဍနေပါဝင်နေဆိုရဲခေါင်းစဉ်အောက်ကနေကျွန်တော်တို့တွေကအဖွဲ့ဝင်ဆိုတဲ့နေရာတွေမှာပဲပါလို့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီဆုံးဖြတ်ပိုင်권နေစီမံခန့်ခွဲပိုင်권နေမှာကျွန်တော်တို့တွေကပြပြဝဝမရရှိနေတယ်ဒါအရန်ဝန်းနေစရာကောင်းတယ်လို့ဒါပါဝ highlight လုပ်လဲဆိုတော့ကျွန်တော်တို့တွေကအမျိုးသမီးကိုဆုံးဖြတ်ပိုင်권ပေးဖို့အတွက်အရန်တူတုံနေသေးတယ်ပေါ့နော်ပုံလေးနေသေးတယ်ဒုဖွဲ့စီကအမျိုးသမီးရဲ့ဒီစွမ်းဆောင်နိုင်ရည်ကိုလက်ရှိချိန်ထိမယုံကြည်နေသေးဘူးလက်မခံနေသေးဘူးဆိုတာကိုမြင်ရတယ်ပေါ့နော်ဆရာမဆိုတော့လက်ရှိချိန်ထိကတော့ဆုံးဖြတ်ပိုင်ခွင့်နဲ့ပတ်သက်ရင်တော့ကျွန်တော်အနေနဲ့ကတော့မရှိသလောက်နဲတယ်ရှိနေတဲ့အခါတွေအကုန်လုံးကလည်းလှုပ်ဆောင်မှုအတွက်ပေါ့နော်ဆိုတာလှုပ်ရှား activity တွေကို implement လုပ်နေတဲ့ level မှာပဲရှိနေတယ်လို့ဆက်လို့
အခုချိန်တာ2021အာနာသိန်းတာ3နှစ်ကျော်လာခဲ့ပြီပေါ့နော်ကျွန်တော်အာနာရှင်ညီကုံချုပ်ပြီးတော့မာရီပြည်သူအုပ်ချုပ်တဲ့ Federal Democracy တိဆောက်ဖို့ဆိုတဲ့ပြည်သူတွေရဲ့ရည်မှန်းချက်ရှိပါတယ်ဆိုတော့ဒီလိုရင်မှတ်ချက်ကိုကောင်းထည်ဖော်တဲ့နေရာမှာစစောကပြောခဲ့တယ်လို့ပဲအမျိုးသမီးတွေပါဝင်မှုများပြပေးမယ်လို့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာအားနည်းနေသေးတယ်ဆိုတော့ဒီလိုအားနည်းတဲ့အချက်ကရောဒီလှုပ်ရှားမှုရှင်းရောက်ဖို့အတွက်နောက်နေနေတဲ့အချက်တခုလိုများယူဆမိပါသလား
ဟုတ်ဆရာမဆိုတော့ကျွန်တော်ဒီမေးခွန်းကိုနှစ်ခုခွဲပြေးခြင်းတယ်ပေါ့နော်ဒါကျွန်တော်တို့ရဲ့ပန်းနိုင်ကအာဏာရှင်ချုပ်ငြိမ်းပြီးတော့ Federal Democracy ကိုရရှိဖို့အတွက်ဆိုတာဖြစ်တယ်ဆိုတော့ကျွန်တော်ကတော့၃ခုမြင်တယ်အာဏာရှင်စနစ်ချုပ်ငြိမ်းရမယ်နောက်တစ်ခုကအာဏာရှင်လက်သက်တွေမပေါ်ဖို့လိုတယ်အဲ့ကြာမှာကျွန်တော်တို့တွေကဖက်ဒရယ်ဒီမိုကရေစီကိုတည်ဆောက်အောင်မှာဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့ကနောက်တစ်ခုကကျွန်တော်တို့မျက်စိထဲမှာမြင်ရမယ့်ကိစ္စကကျွန်တော်တို့ဒီစစ်အာဏာရှင်ပြိုကျလိုက်ရုံနဲ့ဖက်ဒရယ်ဒီမိုကရေစီအယုံချိပေါ်လာဟုတ်ဆိုတော့ကျွန်တော်တို့ကအိမ်အပြက်ကိုဖြိုဖို့အတွက်တအားလွယ်တယ်ဟုတ်မယ်အိမ်အပြက်ကိုတည်ဆောက်ဖို့အတွက်ကျွန်တော်တို့မှာဉာဏ်ပညာရရောနှလုံးရည်ရရောအပြည့်အဝရှိဖို့လိုတယ်ပေါ့ဆိုတော့နောက်တစ်ခုကကျွန်တော်တို့တွေကစစ်အာဏာရှင်စနစ်ဖြစ်နေတဲ့အကြောင်းရင်းထဲမှာလည်းဖိုဝါရနဲ့ဒီလူမျိုးကြီးဝါရတွေပါတယ်အုပ်စု mindset ပြီးဒီအစုအဖွဲ့ကပဲစိုးမိုးရမယ်ဆိုတော့အတွေးတွေပါတယ်ဒီအတွေးတွေကစစ်နာရှင်ကိုဖြစ်စေတယ်เนาะဆိုတော့ကျွန်တော်တို့ဒီတော်လန်ရေးထဲမှာပါတဲ့သူတွေအကုန်လုံးကကိုတိဆောက်ခြင်းနဲ့နိုင်ငံကိုကိုယ်တိုင်ကတိဆောက်ဖို့လိုတယ် ဒီတိုတီးဆောင်ခြင်းနဲ့စနစ်နဲ့မကိုက်ညီတဲ့ယဉ်ကျေးမှုတွေကျွန်တော်မှလူတိုင်းမှာရှိတယ်။ဒါတွေကိုလည်းကိုယ့်ကိုပြန်ပြီးတော့တော်လှန်ဖို့လိုတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့မှာရှိနေတဲ့အာဏာရှင်စနစ်တွေရှိတယ်၊အာဏာရှင်စိတ်ဓာတ်တွေရှိတယ်၊အာဏာရှင်အမှုကျင့်တွေရှိတယ်၊အာဏာရှင်အတွေးခေါ်တွေရှိတယ်။ဒါတွေကိုမတိုက်ထုတ်နိုင်မချင်းကျွန်တော်တို့ Federal Democracy ကိုစလို့ရမှာမဟုတ်ဘူးပေါ့နော်။ဒီလက်ရှိချိန်ထိကတော့ကျွန်တော်အမြင်ကအာဏာရှင်အမှုကျင့်တွေကိုအတိုင်းအတာတစ်ခုထိကြည့်သုံးနေသေးတယ်ပေါ့နော်။ဆိုတော့ဒီလိုမျိုးစိတ်ဓာတ်နဲ့ကျွန်တော်တို့ Federal Democracy ကိုတည်ဆောက်လို့မရဘူး။ဒါတစ်ပိုင်း။နောက်တစ်ခုကဒီလိုစနစ်တကူကိုတည်ဆောက်ဖို့အတွက်အမျိုးသမီးတွေမပါဘူးဆိုရင်ရောဘာဖြစ်လဲပေါ့နော်။ဆိုတော့အမျိုးသားတွေကြီးပဲလုံရင်ရောမဖြစ်နိုင်ဘူးလားဆိုတဲ့စဉ်းစားချက်ရှိရအောင်နော်။ဆိုတော့အမျိုးသားကိုပြောတဲ့အခါကျရင်ကျွန်တော်ကအမျိုးသားဆိုတာအဂျန်ဒါတကူတည်းကိုပြောတာမဟုတ်ဘူးပေါ့နော်။ plain တကူတည်းပြောတာမဟုတ်ဘူး။အမျိုးသားအတွေးခေါ်ဆိုတဲ့ဟာလို့ရတယ်။ဆိုတော့အမျိုးသားအတွေးခေါ်ဒီအမျိုးသမီးအတွေးခေါ်ဒီမျိုးတွေကိုကျွန်တော်ကပို့ပြီးတော့ highlight လုပ်ချင်တယ်ပေါ့နော်။ဆိုတော့တချို့အမျိုးသမီးတွေပိုလာတဲ့ခြေတုံးတဲ့အမျိုးသမီးရှိတယ်။အမျိုးသားဇယိုက်လက္ခဏာရှိတဲ့အမျိုးသမီးကိုပြန်ပြီးတော့ဖိနှိပ်တဲ့အမျိုးသမီးရှိတယ်။ပိုဝါဒရှိနေတဲ့လူသားတယောက်ကပိုဝါဒဆိုတာဘာလဲပေါ့နော်။ဆိုတော့ပိုဝါဒဆိုတာကျွန်တော်တို့ကအင်အားနှုတ်တဲ့သူတို့မဟုတ်တဲ့ခါကျရင်ဒီရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာနှုတ်တဲ့သူကိုကိုယ်ပိုင်ဆုံးဖြတ်ပိုင်ကိုမပေးဘဲနဲ့တခြားသူရဲ့အခွင့်အရေးကိုကျွန်တော်တို့တွေကယူပြီးတော့ဆုံးဖြတ်နေတဲ့ဟာကိုဒါပိုဝါဒလို့ကျွန်တော်သတ်မှတ်တယ်။ဆိုတော့ကျွန်တော်တို့နိုင်ငံကြီးကိုတည်ဆောက်တဲ့ခါကျရင်ကြယုံရှင်လေးပဲတွေးပြီးတော့တိဆောက်တင်တယ်ပေါ့နော်။ဆိုတော့ကျွန်တော်လူသားတွေဖြစ်တယ်အားလုံးတန်းတူမြားရဖို့လိုတယ်။လူတိုင်းကကိုယ့်အရေးကိစ္စကိုကိုယ့်ကိုစိတ်ကြိုက်ရွေးချယ်ပိုင်တွေးရှိတယ်။ဒါနဲ့ကျွန်တော်တို့ကတိဆောက်ဖို့လိုတယ်ပေါ့နော်။ဆိုတော့အဲ့တော့မှပဲ Federal Democracy ကိုရမှာဖြစ်တယ်လို့ဆိုတာ။
မကင်ပြူတွေရဲ့မြို့သမီးကဏ္ဍကိုနားဆင်ကြရတာပါဗျာအခုထုတ်လွှင့်နေတဲ့ VOA သတင်းနဲ့စီစဉ်နေပတ်သက်ပြီးသဘောထားမှတ်ချက်တွေကိုလည်း Facebook နဲ့ YouTube တိုက်ရိုက်ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါရဗျာအခုတော့သုတ္တဆုံနဲ့ American တခွင်အစီအစဉ်လှည့်ကြပါပြီသုတ္တဆုံနဲ့ American တခွင်အစီအစဉ်မှာပင်လယ်ကမ်းရိုးတန်းရေတိုက်စားတော်တွေကိုကာဝယ်ဖို့တာနာကျောက်တန်းတူတွေဖန်တီးထားတာမွန်လူမျိုးတွေဖွင့်လှစ်ထားတဲ့လက်သက်အလှပြင်ဆိုင်တနတ်ပါကြောက်ကင်လယ်စားတော်တွေကိုကိုအောင်ကစူးစိတင်ပြထားပါတယ်ဗျာ
ပင်လယ်သမုဒ္ဒရာရေမြင့်နေပြင်းမြင့်တက်လာတာကြောင့်သမုဒ္ဒရာနဲ့ထိစပ်နေတဲ့ကန်ယူရန်တို့ချောင်းရေတိုက်စားခံနေရပါတယ်။ကမ္ဘာကြီးပူနွေးမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ရေခဲတွေအရေးပြော်တာကနေအခုလိုပင်လယ်ရေမြင့်နေပြင်းမြင့်တက်လာတာဟာခုခါပညာရှင်တွေကရေတိုက်စားမှုကိုကာကွယ်ဖို့ဟိုရုံးကလိုရေတိမ်းတမန်တွေမဆောက်ဘဲတဘာဝနဲ့ပူနီးစပ်တဲ့နည်းလမ်းတွေသုံးလာပါတယ်။ကမာကောင်လေးတွေခုနားဖို့ကွန်ကရစ်လောင်းထားတဲ့ဘောလုံးတံတန်တာကြောက်တန်းတူကိုဖန်တီးပြီးရေတိုက်စားမှုကိုကာကွယ်ဖို့ကြိုးစားကြတာပါ။အဲ့ဒီထက်မှအခွန်ပါတဲ့ပင်လယ်သတ္တဝါမျိုးစုံခိုအောင်နေထိုင်တာကြောင့်တန်တာကြောက်တန်းရှားပါနေတဲ့ဒေသကသတ္တဝါတွေအတွက်လည်းအထောက်အကူဖြစ်စေပါတယ်။
Traditionally eroding shorelines you place hard structures.
ဘုရုံကကန်းဆက်တရှောက်ကမ်းမပြူတာတွေရအောင်လို့ကြောက်တုံးအတားစီအကာရံတွေချထားလေးရှိပါတယ်။အခုတော့အဲ့ဒီနီလန်းတွေမတုံးတော့ပဲလေတဘာဝနဲ့အနီးဆက်ဆိုနီလန်းတွေတုံးပြီးတော့ဆောင်ရွက်နေပါတယ်။ဘောလုံးပုံစံလူလုံးတန်တာချောက်တန်းတွေကအဲ့ဒီလိုအပ်ချက်ကိုဖြည့်ဆွတ်ပေးပါတယ်
။ယင်းနေတဲ့ဝါရီဖြစ်တဲ့ကမာကောင်လေးတွေဟာသူတို့ရှင်သန်ရာဝန်းကျင်အတွက်အထောက်အကူဖြစ်စေသလိုပင်လယ်ရေတိမ်ပိုင်းတွေမှာပေါက်တဲ့e-grass လို့ခေါ်တဲ့ရင်းနှီးပင်ရှိတွေရှင်တန်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်ပင်လယ်သမုဒ္ဒရာကမ်းဆက်၄မီတာထက်မနည်းတဲ့နေရာမှာပေါက်တဲ့ဒီပင်တွေဟာပင်လယ်ရေနေတဲ့ဝါခရုနဲ့တခြားအကောင်မျိုးစုံရှင်တန်ပေါက်ဖွားစေဖို့အပြန်အလှန်အထောက်အကူဖြစ်စေတာပ
ါ Wasters also filter about 50
ကမာကောင်လေးတွေဟာတရက်ကိုရေကလည်း50လောက်ကိုပြန်တန့်ပေးပါတယ်ရေနောက်တွေကိုပြန်ကြည့်လာအောင်လုပ်ပေးသလိုရေစိုးရင်ညွတ်တွေကိုလည်းပြန်တန့်ပေးနေတာပ
ါရင်းနှီးပင်ရှိတွေဟာကမ်းရိုးတန်းရေတိုက်စားမှုအပါအဝင်ပင်လယ်ရေသရဝါရီရှင်သန်ကြီးပြင်းရာဂေယစနစ်မှာအရေးပါတဲ့အတွက်ဥပဒေနဲ့လည်းအကာအကွယ်ပေးထားပါတယ်ဒီပင်တွေဟာကမ်းဆက်ကိုရိုက်ခတ်တဲ့ပင်လယ်လှိုင်းရဲ့အရှိန်ကိုအပြော့စေသလိုအပင်တွေကြားထဲရောက်လာတဲ့သဲနှုန်းတွေကိုလည်းအနေထိုင်စေတဲ့အတွက်ရေအောက်ကျမ်းပြေပူထူလာစေပါတယ
် Yes so the more eelgrass sits in the bay
ရင်းနှီးပင်တွေရေအောက်မှာရှိနေသမျှကယ်ယူတန်းတိုက်စားမှုတံကိုလည်းကာကွယ်ပေးတာဖြစ်ပါတယ်ဘယ်လိုအပင်မျိုးပဲဖြစ်ဖြစ်ကမ်းပါတိုက်စားတာတွေမဖြစ်အောင်လို့အကာအကွယ်ပေးပါတယ်ဒီရင်ကြီးပင်တွေဟာငားတွေငှက်တွေအစားလေးဖြစ်ပါတယ
်ကယ်လီဖိုးနီးယားတောင်ပိုင်းကမ်းခြေတွေကိုအကာအကွယ်ပေးစီမံကိန်းကနေအခုလိုတန်နာကြောက်တန်းတူတွေကိုဒသမ1ဧကအတွင်းမှသာဖန်တီးထားတာဖြစ်ပေမဲ့နောက်ထပ်10ဧကလောက်အထိတိုးချက်လုပ်ကင်သွားဖို့စီစဉ်နေပါတယ်ခင်ဗျာ
ပုံစံလှလှဒီဇိုင်းဆန်တွေလက်သေးပေါ်မှာဖန်တီးပေးရတာကိုကြိုက်နဲ့တက်တာအပြင်ဝင်းဝေးကောင်းတဲ့လုပ်ငန်းလည်းဖြစ်တာကြောင့်လက်သေးခြေသေးအလှပြင်ဆိုင်ကိုဖွင့်ပြထားလို့နေလစ်ဆိုင်ဖွင့်သူတွေကပြောပါတယ်အမေရိကမှာအခြေချနေထိုင်လာသူတွေအနေနဲ့ခုခါကိုယ်ပိုင်လုပ်ငန်းတွေဖွင့်လှစ်လုပ်ကိုင်နိုင်ဖို့ဟာအမေရိကန်အိမ်မက်တစ်ခုဖြစ်တာကြောင့်လည်းအခုလိုအကောင့်တွေပေါ်လာလို့ဆိုပါတယ်မိဝါစွမ်းဟာခင်မွန်းဖြစ်သူစီလိုက်လာရင်အမေရိကန်ပြည်ထောင်စုမှာ2005ခုနှစ်ကတည်းကအခြေချနေထိုင်လာတာပါအဲ့ဒီအချိန်ကတည်းကအင်ဒီယားနာပြည်နယ်ဖိုဝင်းမြို့မှာနေထိုင်နေပြီး2018ခုနှစ်မှာတော့နေလစ်ခြေသေးလက်သေးအလှပြင်ဆိုင်ကိုဖွင့်ခဲ့ပါတယ်အဲ့ဒီမတိုင်ခင်နှုန်းကတော့တခြားဆိုင်မှာဝန်ထမ်းဘဝနဲ့လုပ်ကင်ရင်ခြေသေးလက်သေးအလှပြင်လုပ်ငန်းကိုလေ့လာခဲ့ပါတယ
်အာဆာဝစ်ကျတော့ဖယ်ရီခဲကောမှာခြေတော့ဒီဆေးတယ်နောက်ပြီးတော့အာအင်တာဗျူးဆိုးပေးတယ်လက်သေးလက်တဲ့အတူရောလက်တဲ့ကိုလက်တဲ့အမျိုးဂျာတို့ရှိတဲ့တပါရာရှိတယ်နောက်ပြီးတော့အကောလစ်ရှိတယ
်နေလစ်လက်တဲ့ခြေတဲ့အလှပြင်ဆိုင်ကိုတခြားတငယ်ချင်းနှစ်ယောက်နဲ့အတူပူပေါင်းဖွင့်လှစ်ခဲ့တာလို့လည်းမိဝါစွမ်းကပြောပါတယ်စိုက်မဖွင့်ခင်မှာဘလိုနေရာမျိုးမှာဖွင့်မယ်ဘလိုလူတွေကိုအဓိကထားဝန်ဆောင်မှုပေးနိုင်မလဲဘလိုလက်တဲ့ခြေတဲ့ဒီဇိုင်းပုံတွေခက်စားနေတယ်လဲဆိုတာကိုလည်းမပြတ်လည်လာရတာပါအမေရိကကိုလာကလေးကအဖိုးကြီးမျိုးကိုတန်းရောက်လာသူတွေရှိသလိုတချို့လဲကိုအတိုင်းဝိုင်းမိတ်ဆွေတွေရှိရာကိုပန်ဆယ်ဗေးနီးယားပြည်နယ်ကနေပြောင်းလာပြီးလုပ်ငန်းအတူတူလုပ်ဖြစ်သွားပါတယ
်ကျွန်မလောက်လောက်တာဒီလက်သေးကိုပေါ့နော်အခုဆို6တိရှိပြီဒီဇူလိုင်23ရက်နေ့ဆို6မြင့်ရှိပြီဒါပေမဲ့စိတ်ဝင်စားတော့ပေါ့လောက်တော့ပေါ့ကြိုက်တော့ပေါ့နော်သူများကိုအလှပြင်ပေးမှနဲ့ကိုလှုပ်ရင်လည်းအဲ့လိုမျိုးပေါ့နော်
အလုပ်တစ်ဖက်နဲ့မိသားစုကိုကြည့်ရှုဆောက်ရှောက်ခွင့်လည်းရနေတာပ
ါတယောက်တည်းလောက်လို့ရှိရင်အဆင်မပြေဘူးလည်းပါဖြစ်လို့ဆိုတော့ဒီနိုင်ငံမှာကကိုယ့်ရဲ့မိသားစုကကူညီမဲ့တူမရှိဘူးကလေးလေးရှိတဲ့အတွက်ကြောင့်အဲ့ဒါကြောင့်တငယ်ချင်းနဲ့အတူတူဖွေပြီးတော့ကလေးကိုလည်းတွားကြည့်လို့ရတယ်အလုပ်လုပ်လို့ရတယ်ဒီအလုပ်ကအဆင်ပြေဆုံးပဲမိသားစုအတွက်ကမိန်းကလေးအတွက်ပဲပေါ့နော်
နေလစ်ဆိုင်ကိုအချက်ချာကြတဲ့နေရာမှာရွေးချယ်ဖွင့်လှစ်ခဲ့တယ်လို့လည်းဆိုရတယ်။ဆိုင်ကိုလာသူတိုင်းကိုအကောင်းဆုံးဝန်ဆောင်မှုပေးဖို့ဝန်ထမ်းတွေကိုအမြဲမပြတ်လေ့ကျင့်သင်ကြားပေးနေတာလို့လည်းပြောရတယ
်။ I love coming here because the customer service is wonderful.
ဒီဆိုင်ကိုလာရတာအတော်လေးစိတ်တိုင်းကြပါတယ
်။
လက်သေးပြင်ပေးတာလည်းလှတယ်။အားလုံးကလည်းဆက်ဆံရေးကောင်းကြတယ်။ပြီးတော့ကျမမိဘတွေကဒီဝင်းကျင်မှာပဲနေတာပါ။ Washington DC မှာလည်းနေပေမဲ့လက်သေးပြင်ဖို့ကိုတော့ဒီမှာပဲလုပ်ဖြစ်ပါတယ်။
ဆိုင်မှာဝန်ထမ်း15ယောက်ရှိပါတယ်။နွေရာသီကျောင်းပည့်ရမို့မိဘကိုလာကူသူလည်းရှိပါတယ
်
အလုံးလိုသဘောမထားပါဘူး။ကိုအားနေတဲ့အချိန်မိဘလုပ်ငန်းကိုလာကူပေးရတဲ့သဘောပ
ါ
။အလှပဖန်တီးပေးတဲ့ဆိုင်တဆိုင်ရေရှည်ရက်တီတိုးပွားဖို့ဆိုရင်လုပ်ငန်းရည်မှန်းချက်ပြည့်မြောက်အောင်အားထည့်ဆောင်ရွက်ဖို့လိုသလိုအသေးစိတ်လည်းဂရုစိုက်လှူဆောင်ပေးရတာပါ။ဒါကြောင့်ဆိုင်ကိုအမြဲလာသူတွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးထူထောင်ထားပြီးအခါအားလျော်စွာဝန်ဆောင်မှုဇင်းနှုံလျှော့ပေးသလိုနေလစ်ဆိုင်ကနေပုံစံဒီဇိုင်းအစံတွေနဲ့အလှဆင်ပေးနေတယ်လို့သူတို့ကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်အစုမှလက်နက်အလွယ်တကူဝယ်ယူကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတချို့ကကန့်ကွက်ကြသလိုတချို့ကတော့လည်းလက်နက်ကြောင့်မိသားစုဝင်တွေထိခိုက်ဆုံးရှုံးခဲ့တဲ့ကြားမှာပဲတနက်ကင်ဆောင်ခွင့်ကိုလိုလားနေကြတာပါ Northland College ကပမောက်ခ Angela Strout ဆိုရင်တနက်အတူအရှိမျိုးစုံ6လက်ပိုင်ပါတယ်ဒီလိုလက်နက်ပိုင်ဆိုင်ရာမှာတနက်ကိုအသုံးပြုပြီး NAA ကိုကာကွယ်တာတဲ့ကိုဘာသာဓမ္မမဟုတ်တခြားသူတူကို NAA ကြောက်ရောက်စေတဲ့အခြေအနေမျိုးပုံများတယ်လို့ဆိုပါတယ်သူ့မိသားစုဝင်တွေထဲမှာတနက်နဲ့ကိုဘာသာမတော်တဆပြန်ပြစ်မိပြီးတော့တည်ဆုံသွားတာကိုဘာသာပြန်ပြစ်ခတ်စီရင်တဲ့သူတွေလည်းပါပါတယ
် Our issue with gun violence is that guns are so
တနက်ကအကြမ်းဖက်ပြုမှုကြရတွေကလူတွေအားလုံးအလွယ်တကူတနက်ဝယ်လို့ရနေလို့ပါတနက်ပိုင်စင်ကြလို့လူနဲ့မကွာစောင့်ထားခြင်းလို့ဒါမှမဟုတ်ဘာကြောင့်လဲဖြစ်ဖြစ်လူချင်းကြတယ်ဆိုရင်ဝယ်ကြပါကျမလည်းလူချင်ပါတယ်ဘသူတွေမှာတနက်ပါတာလေဆိုရလဲသိချင်ပါတယ်ဒါပေမဲ့ဘသူပဲဖြစ်ဖြစ်ဘယ်မှာပဲဖြစ်ဖြစ်အလွယ်တကူဝယ်ကင်တာမျိုးတော့ဖြစ်လို့မရပါဘူး
တနက်ကင်ဆောင်တဲ့အခါစိတ်ကြွစေတဲ့အကြောင်းနဲ့သူကပြောပါတယ်။ဒါအပြင်ကုလိုလက်နဲ့ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးပွန့်ပွန့်လင်းလင်းဆွေးနွေးကြဖို့နဲ့နိုင်ငံရေးအရာအမြင်ကွဲပြားမှုတွေနဲ့နဲ့ရှိုင်းရှိုင်းဖြစ်နေကြတဲ့အချိန်မှာတော့ဆွေးနွေးဖို့လိုတဲ့အကြောင်းနဲ့သူကထောက်ပြပါတယ်။
if we become much worse than we are today or we
tini di chain che po kaung la nai de lo po su la nai ma le lo ngae 15 ne law ga su yin mu jo chang ni ma ta ne ne phit khat khan ya de a kha belo a ka kwe yu ya me su ra myo tin pe ni ya de su ra go se ku mi ma law ma hou ba u akhu ro da ga poun man lo yu lo sin lo phit ni ba bi
a phi sha mu belo ka khe de kaisa myo we phit phit myo lin che tha a phi sha mu le tu ga pyo ba de ta cha jam pat mu re go a song tat ta si nai ga de lo ta na ne a jam pat phit khat mu re go le a song tat nai mu a phi ရှာနိုင်မှာဖြစ်ကြောင်းသူကပြောပါရခင်ဗျာ
ကိုအောင်တက်ဆက်ခဲ့တာပါဗျာအခုတော့သိပ္ပံနဲ့နိပညာကဏ္ဍကြည့်အောင်ပါဗျာစိတ်ကိုပျော်ရွှင်စေတဲ့ဟော်မုန်းထုတ်ပေးတဲ့ကြားဟာကာဘိုဟိုက်ဒရိတ်တစ်မျိုးဖြစ်ပြီးစားသုံးသူအတွက်စွမ်းအင်ရဖို့ရေးပါတယ်လို့လွန်ခဲ့ရင်တော့အန္တရာယ်ရှိတယ်လို့ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်ဘာကြောင့်ပါလဲဒေါခင်မျိုးသက်ကဒီတစ်ပတ်စူးစီးမေးမြန်းတင်ပြထားပါတယ်ခင်ဗျာ
တရားကြောင့်ကိုသိကြလို့ပါဆရာ။ဆရာဒီနေ့တရားကြောင့်ကိုပြောပြပေးပါ။တရားဆိုလို့ရှိရင်လူအတွက်အန္တရာယ်ရှိပါတယ်လို့ဆရာ
။တရားစားတာအန္တရာယ်ရှိတယ်လို့လည်းပြောလို့ရတယ်။အန္တရာယ်မရှိဘူးလည်းပြောလို့ရတာပေါ့။ဘာကြောင့်လဲဆိုရင်တရားကလူတွေအတွက်တကယ်လိုအပ်တဲ့ပစ္စည်းရှိဖြစ်တဲ့အတွက်အန္တရာယ်ရှိတယ်ဆိုတော့မစားလို့တော့မရဘူးသိကြပေါ့။အဲ့တော့အန္တရာယ်ရှိတယ်ဆိုတာလည်းဘယ်ခါမှလဲဆိုရင်အလုံးကျုံစားမှာပဲဟောစားလို့ကြားလို့ဘယ်ဟာမဆိုပေါ့အများကြီးစားရင်တော့အန္တရာယ်ရှိတယ်စားတော့တိတိတသာချက်ချင်းဖြစ်ပေမဲ့ကြားကဖြည်းဖြည်းဖြည်းဖြည်းနဲ့ဖြစ်လာတယ်ကိုယ်အလေးချိန်လည်းတိုးလာတယ်နော်စီးကျူယောဂလည်းဖြစ်တဲ့အတွက်သူ့အန္တရာယ်ရှိတယ်လို့ပြောနိုင်ပါတယ်ကြားကိုကျွန်တော်တို့ကကာဘိုဟိုက်ဒရိတ်လို့ခေါ်ပါတယ်လူတွေသုံးနေတဲ့ဓာတ်ဆီတို့ရေနံဆီတို့ရေနံတို့ဟာဟိုက်ဒရိုကာဘွန်ပေါ့သူလည်းစွမ်းအင်ပေးတာပဲ၊တရားလည်းစွမ်းအင်ပေးတာပဲ။လူတွေအတွက်စွမ်းအင်ကအရေးကြီးတာတရားကဖြစ်ရပါလေ။တရားကိုစားလိုက်ရပြီဆိုရင်လူတွေပျော်သွားတာ။တရားလည်းစားလိုက်ရပြီတော့လူရဲ့အုံနောက်ထဲကနေပေါ့အချက်ပေးလိုက်တယ်။ပျော်ရွှင်စေတဲ့ဒိုပါမင်းဆိုတဲ့ဟော်မုန်းစေထွက်လာပါလေ။အဲဒိုပါမင်းကတရားစားရင်ခါမှထွက်လာတဲ့လူတွေကပျော်ကြတယ်။လူတွေကတရားကိုအမှန်တန်ကြိုက်တယ်။သို့တော့ဒါကိုအများကြီးစားရင်အန္တရာယ်ရှိတယ်ဆိုတာကိုတဖြည်းဖြည်းသိလာရပါလေ
။ပါတယ်ဆရာ။ဆိုတော့ဒီတကြံနဲ့ပတ်သက်ပြီးတော့ဟိုချေချေမြင့်မြင့်သိရအောင်ပထမဆုံးတကြံနဲ့ပတ်သက်တဲ့ဓာတုဖွဲ့စည်းပုံလေးအကြောင်းအရင်ပြောပြပေးပါဆရာ
။တကြံကိုကျွန်တော်တို့က sucrose for chemistry ကတော့နော်။ဒါဟုတ် disaccharide လို့ခေါ်ပါလေ။ disaccharide မှာကာဗွန်ဆက်နှလုံးပါတယ်။ hydrogen နဆက်နှလုံးပါတယ်အောက်ဆီဂျင်ဆက်တလုံးပါတယ်အဲ့တော့ C12H22O11 ဆိုတာရှိတယ် C12 ကိုဖယ်လိုက် H22O11 က H2O ဖြစ်တယ်ဒါကြောင့် C ဆက်နှလုံးနဲ့ရေဆက်တလုံးပေါင်းလိုက်ရင်ဒါကိုကာဘိုဟိုက်ဒရိတ်ဆိုတော့ရေနဲ့ကာဘွန်ပါတဲ့ပစ္စည်းလို့ခေါ်ပါတယ်ဟိုက်ဒရိတ်ဆိုတာရေကိုပြောတာပါအဲ့တော့ဒါက disaccharide ဆိုတော့ monosaccharide ဆိုလည်းရှိမှာပဲဆိုသိကြတာပေါ့monosaccharide ဆိုတာ glucose လို့မျိုး fructose လို့မျိုး glucose ကတော့အားလုံးကြားဘူးတဲ့ glucose ဆိုတော့ဒီကြားကိုဖိလိုက်ရင် glucose ရတယ်နောက်တစ်မျိုးကတော့ fructose ဆိုတာဖြစ်လာတယ်ဒါကအသေးအနှံထဲမှာရှိတယ်အဲ့ဒီအခြေခံကြတဲ့ပစ္စည်း glucose နှစ်ခုပါရင်တော့ sucrose လို့ကျွန်တော်ခေါ်ပါတယ်အဲ့ disaccharide ပြီးရင် polysaccharide ထိကိုဒီ saccharide တွေကရောသွားပေါင်းသွားနိုင်တယ်ဥပမာဖြစ် fiber စီအစည်းဒီမှာပါတဲ့ saccharide စီကြတော့ polysaccharide စီဖြစ်တယ်အဲ့ဒါကို fiber လို့ခေါ်ပါလေသူ့ရဲ့ formula က C6H10O5N ဆိုတော့เนาะအလုံးပေါင်းများစွာပါပဲလူကတရားကိုစားတယ်အပင်နေကြတော့တရားကိုထုတ်လို့တဲ့အပင်ကိုခုခုခန္ဓာသူ့ရဲ့ပင်စီပေါ့သူ့အကိုင်းခက်ကြီးကြီးထွားစီကိုတရားကိုသူ့ကိုယ်တိုင်ချက်လို့သူတို့ကကျွန်တော်အပင်တွေကိုစားတယ်အပင်တွေကကျွန်တော်တို့ဇီကနေရှူထုတ်လိုက်တဲ့ကောင်းတဲ့အောက်ဆိုက်ကိုသူကသုံးတယ်ကောင်းတဲ့အောက်ဆိုက်လေတွေကနေသူယူလိုက်တယ်ပြီးတော့ရေနဲ့သူပေါင်းဆက်တယ်ဘလို့ပေါင်းလဲဆိုရင်နေအောင်ချီကနေပြောအဲ့ဒီစွမ်းအင်ကိုယူပြီးတော့ပေါင်းတာပဲအဲကြောင့်အပင်တွေရှင်သန်မှုကနေအောင်ဘူးတာပေါ့အဲ့ဒီပေါင်းဆက်လိုက်တဲ့ခါမှာဂလူကိုစဖြစ်တယ်အစစ်စစ်သူဆက်ပေါင်းရရင်သူက fiber စီဖြစ်လာတယ်အဲ့ဒီ fiber စီဖြစ်လာတယ်အာဥမာပြင်မြက်ဆိုတော့မြက်ကိုနွားကစားတယ်။နွားကနေတော့ ရတဲ့အခုတင်းရှာတော့လူတွေတခြားတန်လူပါတွေဒီလိုပဲတန်တရာကြီးလည်နေတာပေါ့ဒီပရိုတင်းဆိုတဲ့အားလေးမပါရင်ကျွန်တော်တို့အဟာရမဖြစ်ဘူးပရိုတင်းပြင်ကိုတခြားမင်နရယ်စီတော့ပါတော့ပေါ့အပင်ကလည်းမင်နရယ်ဆိုတတ်တူတွေကိုသုံးပါတယ်တတ်တူတွေကိုကျွန်တော်တို့ကအမျိုးစုံနေရာများအများစုံမှာထည့်တယ်เนาะအပင်ကတတ်တူကတော့တကယ်တော့မန်နီဆီယမ်လိုမျိုးเนาะကော့ပါလိုမျိုးတတ်တူတွေသုံးတာပေါ့ကျွန်တော်တို့ဒီလူတွေကသွေးမှာဆိုရင် FE ပါတော့အဲ့ဒီ minerals ကကျွန်တော်တို့ပေါင်းဆိုင်ရင် hemoglobin ရတယ
်ဆရာတော်ဆိုတကြားကပုံစံ၃မျိုးနဲ့ရှိတာပေါ့เนาะဆိုတော့လူတွေထဲမှာဝင်တဲ့ပုံစံရဲ့နောက်အပင်တွေထဲမှာနောက်ဆုံးကျတော့ fiber အထိဖြစ်သွားတာပေါ့เนาะအားလုံးကတခြားရဲ့ပုံစံခွဲတွေပေါ့နော်အဲ့လိုပြောလို့ရပါလားရှင
်ဟုတ်ပါတ
ယ်တကယ်လို့တခြားကိုစားလိုက်ရင်လူရဲ့ကိုယ်ခန္ဓာထဲမှာတခြားရဲ့ဓာတ်ရုပ်ပြောင်းလဲမှုဖြစ်စဉ်တွေနည်းနည်းပြောပြပြပါဆက်ကိုယ်ခန္ဓာထဲမှာတခြားကိုစားလိုက်ရင်ဘာတွေဖြစ်သွားလဲသိကြမှာပါရှင
်ကျွန်တော်စောစောကပြောတခြားစားရင်တော့နည်းနည်းဒိုပါမင်းထွက်လာတော့ပျော်တော့ပေါ့ဒါပေမဲ့တကယ်တော့ကိုယ်ခန္ဓာထဲကိုတခြားရောက်ရင်တခြားကိုသူကစွန့်ရင်ဖြစ်ပြောင်းစွန့်ရင်ဖြစ်ပြောင်းလို့ကကိုယ်ခန္ဓာထဲမှာပထမအဆင့်ကဂလူကိုစ်ဖြစ်သွားတယ်အဲ့ဒါသွေးကြောတွေရောက်သွားတယ်အင်ဆူလင်ဆိုတဲ့ဟော်မုန်းကပြောင်းပြီးပါတယ်အဲ့တော့အင်ဆူလင်ထွက်လာရင်ဒီတခြားတွေကိုဂလူကိုစ်ကိုစွန့်ရင်ဖြစ်ပြောင်းပေးနိုင်တယ်အဲ့တော့ဒီလိုပြောင်းပေးတဲ့အချိန်မှာကျွန်တော်တို့ဒီစွန့်ရင်ကိုအသုံးချလိုက်မှဆက်ခါဆက်ခါပြောင်းလို့ရတယ်စွန့်ရင်အသုံးမချရင်ဒီတော့မှာဂလူကိုစ်တခါပို့နေပြန်ရောဂလူကိုစ်ကိုအသုံးချဖို့အတွက်လဲအင်ဆူလင်ကလိုနေပြန်ရောအဲ့တော့ကျွန်တော်တို့ကတခါလေကျတော့အစာတောက်စားတဲ့အခါမှာဂလူကိုစ်များွားတယ်ဆိုရင်တော့ပြဿနာတက်တယ်တခြားတယ်မကဘူးကျန်တဲ့ဂစီဓာတ်တွေဆန်လို့ပြောင်းလို့ဂျုံလို့ဟိုကပေါင်းဖို့ဆိုပေါ့ကျွန်တော်သမင်းလို့ဒါစားရင်လဲဒါကစီတက်ကနေဂလူကိုစ်ဖြစ်ပြောင်းသွားတယ်တခြားဖြစ်သွားတာပဲအဲ့တော့ကိုယ်ခန္ဓာထဲမှာတခြားဖြစ်တဲ့ဖြစ်စဉ်များစွာရှိတယ်အဲ့ဒီဟာတွေကမချေနိုင်ဘူးဆိုရင်စီးကြိုသွေးကြိုရောဂါဖြစ်တာပဲအင်ဆူလင်ကမလုံလောက်ဘူးမထွက်ဘူးနည်းတယ်ဆိုရင်ဖြစ်ပါတယ်အဲ့တော့စီးကြိုသွေးကြိုရောဂါမဖြစ်အောင်လို့ကာကွယ်ဖို့များသောအားဖြင့်ကဆန်ကြမ်းစားရတယ်ဗမာတွေဆိုရင်မနေ့မိုးလင်းရင်ထမင်းကြမ်းနဲ့ပဲပြုတ်လေးနဲ့စားလိုက်ရင်အစာချေတာနေစာချေတာနှေးတယ်ဆိုရင်အင်ဆူလင်ကလုံလုံလောက်လောက်ဖြည်းဖြည်းချင်းဖြည်းဖြည်းချင်းထွက်လာတယ်အစာကိုလည်းဖြည်းဖြည်းချင်းချေတဲ့အတွက်သူ့မှာပြဿနာအများကြီးမရှိဘူးဘယ်တော့မှဆီးကျိုရောဂါမရနိုင်ဘူးဒါအပြင်ကိုသူကအလုံးလုံးတဲ့လူဖြစ်ရင်တော့ဆီးကျိုသွေးကျိုမဖြစ်နိုင်ဘူးအဲကြောင့်တကြားဟာကောင်းတော့ကောင်းပါတယ်သူ့ကိုကျွန်တော်အစာချေဖို့လိုတယ်သူကတကယ်တည်းအဟာရမဖြစ်ပါဘူး
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်တင်ဆက်ခဲ့တာပါဗျာအခုအစီအစဉ်လေးနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသပ်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို bamis.voanews.com နဲ့ voa bamis facebook youtube စာမျက်နှာတွေမှာအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာခုတော့ကြမ်းနေတဲ့အချိန်တွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတပြပါပါခင်ဗျာ။ Australia နိုင်ငံရဲ့ဝီဂျီဟောင်း Julie Bishop ကိုကုလသမဂ္ဂတွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ခန့်လိုက်ကြောင်းအတွေးမှုချုပ် Antonio Guterres ကကြေညာပရင်းနေ့မှာကြေညာပါရယ်။ Miss Bishop ဟာအထူးကိုယ်စားလှယ်ဟောင်းစင်ကာပူနိုင်ငံသူ Nolan Hazel နေရာမှာတာဝန်ယူရမှာဖြစ်ပါရယ်။ Miss Bishop ဟာ Australia လွှတ်တော်မှာ1998ကနေ2019ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးတော့နိုင်ငံရေးဥပဒေရေးရာစီမံခန့်ခွဲမှုနဲ့ဦးစီးဆောင်ရွက်မှုဆိုင်ရာအတွေ့အကြုံရည်တက်သူဖြစ်ပါတယ်။အခုလိုကုလထူးကိုယ်စားလှယ်အသစ်ဖြစ်ခန့်လိုက်တာကိုကြိုဆိုကြောင်းနဲ့ပူးပေါင်းဆောင်ရွက်သွားမယ့်အကြောင်းကိုတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောထားပါတယ်များ။တခါနိုင်ငံတကာသတင်းတွေထဲမှာတော့ဂါဇာစစ်ပွဲမှာအစ္စရေးရဲ့လုပ်ရက်ကိုမပြင်ရင်အမေရိကန်ကမူဝါဒပြောင်းမှာဖြစ်ကြောင်းတဘရဂျိုးဘိုင်ဒန်ကအစ္စရေးဝန်ကြီးချုပ်နေတန်ယာဟုကိုတတိပေးလိုက်ပြီးနောက်တနေ့ဖြစ်တဲ့တောက်ကြာနေ့မှာပဲအစ္စရေးကဂါဇာအတွက်အကူအညီတွေပို့လာရောက်ခွင့်ပြုလိုက်တယ်လို့ဒီသတင်းပတ်အစောပိုင်းကနိုင်ငံတကာကူညီရေးဝန်ထမ်း9ဦးသေဆုံးခဲ့ရမှာတာဝန်ရှိတဲ့လေကြောင်းတိုက်ခိုက်မှုအတွက်တာဝန်ရှိသူအရာရှိ2ဦးကိုလည်းအလုကထုတ်ပြန်မှာဖြစ်ကြောင်းကြေညာလိုက်ပါတယ်။တခါအစ္စရေးဟာပါလက်စတိုင်းတွေအပေါ်စစ်ရာဇမှုတွေကျူးလွန်နေကြောင်းကုလလူ့အခွင့်အရေးကောင်စီကစွပ်စွဲလိုက်ပါတယ်။ဣသရေလဟာဂါဇာမှာလူသားချင်းစာနာမှုဆိုင်ရာရာဇဝတ်မှုတွေနဲ့ စစ်ရာဇဝတ်မှုတွေကျူးလွန်နိုင်တာနဲ့ပတ်သက်ပြီးတာဝန်ခံတာဝန်ယူဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကတောက်ကြနေ့မှာဆုံးဖြတ်ချက်ချခဲ့တာလည်းဖြစ်ပါတယ်များထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲအခုမနေ့ကအစီအစဉ်ထုတ်လို့ရင်းမှုကကိုရဲမွန်ဖြစ်ပါတယ်ဗျရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ် VOA American အသံရဲ့မနေ့ပိုင်းအစီအစဉ်တွေကိုအွန်လိုင်းကနေကြည့်ရှုနားဆင်ကြတဲ့လူတွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီအစီအစဉ်တွေအားလုံးကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာတောတာရှင်နေတကောမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းတောကခတ်သိမ်းရှင်းနေပါစီခင်ဗျာကျွန်တော်ညဉ့်ညိုင်းပါခင်ဗျာ